Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်မေလ25ရက်ချက်တာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။ဒိုင်နိုမီတာ3251ပြင်စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလမီတာ109ချက်ကလည်းဖတ်ယူနိုင်ပါတယ်။ဒါအပြင် VOA ရဲ့ website, Facebook နဲ့ YouTube မှာလည်းထုတ်လွှင့်နေတဲ့အချိန်လေးနားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာပါရှင်ကျမကတော့ဆုမြတ်ပါမှာရုရှားနဲ့စစ်တုံ့ပန်းလဲလှယ်ရေးအစီအစဉ်အရယူကရိန်းစစ်သား16ယောက်ဒီကနေ့ကြာသပတေးနေ့မှာပြန်လည်လွတ်လာတယ်လို့ယူကရိန်းသမ္မတရုံးရဲ့အရာရှိချုပ်ကပြောကြားပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒဆန်ဒက်စ်ကလာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်ပြိုင်မယ်လို့ဗုဒ္ဓဟူးနေ့တွင်ကတရားဝင်ကြေညာလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံကွတ်ရှန်မြို့ကနေအိမ်မှာဗုဒ္ဓဟူးနေ့တွင်ကကွယ်လွန်သွားခဲ့တဲ့အဆိုတော်ကြီးတီနာတာနာအတွက်ကမ္ဘာအရရိုက်ကသူ့ရဲ့ပြိသက်တွေအောက်မေ့ခုံပြူနေကြပါတယ်ရှင်အခုလိုနောက်ဆုံးရသတင်းတွေကိုဒီကလေးညမှာကြေညာပေးပါမယ်ရှင
်ကျေးဇူးပါမဆင်မြန်မွေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်လေကြောင်းတိုက်ခိုက်မှုကြောင့်တင်းဒီဒေတာကံတချို့ထိခိုက်သေးဆုံးတာကိုကြုံခဲ့ရတဲ့စစ်ဆောင်တူက
ဒီကြောင်းဆောင်နောက်ဆက်ဆံလာတဲ့ဆက်ဖိုက်တိုင်းတဲ့တုံးကကျေသွားတဲ့တိတ်မိစာဆောင်လာတဲ့လက်နဲ့ဒီဆက်ပြီးတော့ထူတာတုံးသွားတာတော့အမျိုးသားငန်းဦးနဲ့အမျိုးသမီးတို့
နောက်ရှမ်းပြည်နယ်စီဆိုင်မှာလည်းစစ်ဆောင်တွေရိခာအခက်ခဲကြုံနေရပြန်ပါတယ်ဒါအပြင်မောခဆိုက်ကလုန်းတန်းကြောင့်စကိုင်းမှာလည်းထိခိုက်ပျက်စီးမှုများခဲ့ရပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ကြာသရင်းညာဖတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြမနဲ့နိုင်ငံကသတင်းတွေကိုမဆုမမြတ်မုံနဲ့အတူပဲကြောပြပေးပါမယ်ခင်ဗျာ
ရုရှားနဲ့စစ်တုံ့ပန်းလဲလှယ်ရေးအစီအစဉ်အရယူကရိန်းစစ်သား106ယောက်ဒီကနေ့ကြာသပတေးနေ့မှာပြန်လွတ်လာတယ်လို့ယူကရိန်းသမ္မတရုံးရဲ့အရာရှိချုပ်ကပြောကြားလိုက်ပါတယ်ပြန်လွတ်လာသူတွေထဲမှာဘာကမော့မြို့မှာတိုက်ပွဲအတွင်းမှာရုရှားကိုဖမ်းမိတဲ့အရာရှိ၈ယောက်ပါဝင်ပါတယ်။ပြန်လွတ်လာသူအလုံးဟာယူကရိန်းနိုင်ငံရဲ့တရဲကောင်းတွေဖြစ်ကြတယ်လို့အကြီးတန်းအရာရှိကဖော်ပြပြောဆိုပါတယ်။စစ်ပွဲသတင်းနဲ့ပတ်သက်လို့ယူကရိန်းနိုင်ငံအနောက်ပိုင်းကိုရုရှားကိုတိုက်ခိုက်နေတဲ့အီရန်လို့အဝေးထိန်း drone ယာဉ်36ခုကိုပစ်ချခဲ့တယ်လို့ယူကရိန်းဘက်ကဒီကနေ့ပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတော့ဘာကမုတ်မြို့ကိုသိမ်းပိုက်လိုက်ပြီလို့ရုရှားကပြောနေပေမဲ့ယူကရိန်းတို့ဘက်ကတော့သူတို့တက်တွေဒီနေရာလေးတစ်ခုမှာဆက်ပြီးတော့ခုခံတိုက်ခိုက်နေစေလို့ပြောပါတယ်။ဘာကမုတ်မြို့မှာတိုက်နေတဲ့ရုရှားကခြေစားဗာဂနာတပ်ဖွဲ့ဝင်တွေကိုစတင်ရုတ်သိမ်းနေပြီးတော့အဲ့ဒီတပ်တွေဟာရုရှားကတပ်တွေနဲ့ပူးပေါင်းမှဖြစ်တယ်လို့ဗာဂနာအဖွဲ့တည်ထောင်သူကပြောပါတယ်။သူအဆိုမေလ20ရက်နေ့တုန်းကဘာကမုတ်မြို့ကိုရုရှားတို့ဘက်ကသိမ်းခဲ့တယ်လို့ပြောပါတယ်။အချိန်အတော်ကြာတဲ့တိုက်ပွဲတွေအတွင်းမှာဒီသူတို့တပ်ဖွဲ့ဝင်2000လောက်ကြာဆုံးခဲ့တယ်လို့လည်းသူကပြောပါတယ်ရှင်။
လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကကြေညာလိုက်ပါတယ်။ရှင်းနေ2024မှာလုပ်မယ့်ဒီရွေးကောက်ပွဲမှာ Republican Party ကိုယ်စားလှယ်လောင်းတယောက်အနေနဲ့သူဝင်ပြိုင်မယ်လို့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကတရားဝင်အသိပေးကြေညာလိုက်တာပါ။ဒါကြောင့်ဒီပါတီအတွက်မှာသမ္မတဟောင်း Donald Trump နဲ့အဓိကရှင်ပြိုင်ရမယ့်သူဖြစ်လာတော့မှာပါ။ DeSantis ဟာပြီးခဲ့တဲ့နှစ်ကအုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာသူ့ပြိုင်ဘက်ထက်19မှတ်အသာစီးနဲ့လွတ်လွတ်ကျွတ်ကျွတ်အနိုင်ရပြီးပြန်လည်ရွေးကောက်ခံထားရသူပါ။သူရဲ့ COVID-19 ကပ်ရေးထိန်းချုပ်ရေးတုံ့ပြန်ကိုက်တွယ်မှုနယ်စပ်လုံခြုံရေးနောက်ကိုဝင်ဖြတ်ချခွင့်ဆိုင်ရာဥပဒေတွေနဲ့ကျောင်းပညာရေးဆိုင်ရာမိဘတွေရဲ့အခွင့်အရေးဥပဒေချမှတ်နိုင်မှုအများကြီးဆောင်ရွက်ခဲ့တာတွေကြောင့်ဖလော်ရီဒါပြည်သူတွေရဲ့ထောက်ခံမှုခံကြိုင်မမာရထားသူလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကဒီအရေးပါတဲ့အင်တာနက်ဆက်သွယ်ရေးကွန်ရက်အခြေခံအဆောက်အုံတွေကိုတရုတ်အစိုးရထောက်ပံ့တဲ့ online hacker တွေထိုးဖောက်ဝင်ရောက်နေပြီလို့အမေရိကန်ရဲ့ဒီအမေရိကန်ရဲ့မဟာမိတ်အနောက်နိုင်ငံတွေအပြင် Microsoft company ကြီးကသတိပေးလိုက်ပါတယ်ကမ္ဘာတဝန်းလုံးမှာထောက်လန်းတိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါတယ်။ Pacific သမုဒ္ဒရာတွေကအမေရိကန်နဲ့နိမိတ်ဖြစ်တဲ့ Guam မှာပြင်းထန်ထားတိုက်ခိုက်ခံရနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့ဒီ Microsoft company ကအထူးကပြောကြားပေးမိ။အမေရိကန်တွေကတခြားနေရာတွေမှာလည်းမတင်ကားစရာလုပ်ရတဲ့တွေ့နေရတယ်လို့ပြောပါတယ်။ American စစ်တပ်အတွက်အရေးပါတဲ့စစ်အခြေစိုက်စခန်းဟာ Guam မှာရှိပါတယ်။သတင်းမှားဖြန့်နှိုင်းရေးအမေရိကန်ရဲ့စီမံချက်အရတရုတ်ဟက်ကာတွေထိုးဖောက်နေပြီဆိုတော့သတိပေးမှုတွေထုတ်ပြန်နေတာလို့တရုတ်အစိုးရကဒီကနေ့ပြောကြားပြီးတော့ပယ်ချခဲ့ပါတယ်
။我们注意到有关报道。我想说的是这是一份东拼西凑。
အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSC အပါအဝင်ကနေဒါ၊ဗြိတိန်၊ဩစတြေးလျ၊နယူးဇီလန်နဲ့တခြားနိုင်ငံတွေရဲ့လုံခြုံရေးဆိုင်ရာဌာနတွေကတပြိုင်တည်းဒီလိုသတင်းတွေထုတ်ပြန်ခဲ့တာဟာအလုံးပေါင်းပြီးသတင်းမှဖြန့်နေတယ်ဆိုတာရှင်းပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရမော်နင်းကပြောသွားတာပါပထဝီနိုင်ငံရေးအရာမဟာမိတ်လုပ်ထားတဲ့နိုင်ငံတွေမှာအမေရိကန်ကလှုပ်ရှားနိုင်ဖို့လုပ်တဲ့သတင်းမှဖြန့်စီမံချက်ဖြစ်တယ်လို့လည်းသူကဆွဆွဲပါတယ်ဆက်သွယ်ရေးတည်ယူပို့ဆောင်ရေးအပါအဝင်အရေးပါတဲ့လုပ်ငန်းတွေကိုလုပ်နေကြတဲ့ကုမ္ပဏီတွေအနေနဲ့ဤပညာပိုင်းမတင်ကားစရာတွေကိုစောင့်ကြည့်နေဖို့အတွက်အမေရိကန် NSA အပါအဝင်တခြားအနောက်နိုင်ငံရဲ့စိုက်ဘာလုံခြုံရေးဌာနတွေကတတိပေးထားကြပါတယ်ရှင
်ဆူဒန်မှာတော့တိုက်ပွဲတွေခြိုခြားခြိုခြားဆက်ဖြစ်လာနေတာကြောင့်အပြည့်အရေးသဘောတူချက်ပေါ်ချိန်ချောင်းနေပါပြီပြည်တွင်းစစ်ဖြစ်နေတဲ့ဆူဒန်နိုင်ငံမှာအစိုးရတပ်နဲ့ပြည်သူစစ်တွေကြားခြိုခြားတိုက်ပွဲတွေကဒီနေ့အထိဆက်ဖြစ်နေပြီးအတန်ငယ်ငြိမ်သက်ခဲ့တဲ့မြို့တော်မှာပါတနက်တန်တွေပြန်ချနေရတာကြောင့်တပတ်ကြာအပြည့်အစုံပြည့်ပြည့်နိုင်တဲ့အန္တရာယ်ရှိနေတာပါမနေ့ဗိုလ်ဒုနေ့ကလည်းခတ်တုံနဲ့တခြားမြို့ကြီးတွေမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်လို့နှစ်ဖက်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဆွဲနေကြပါတယ်သူတို့ဟာစစ်တပ်ဘက်ကတိုက်ခတ်မှုတွေကိုခုခံကာကွယ်နေရတယ်လို့ပြည်သူစစ်အဖွဲ့တွေဘက်ကပြောထားချိန်မှာစစ်တပ်ဘက်ကလည်းပြည်သူစစ်အဖွဲ့တွေကသာလေးတပ်စခန်းတွေပါဝင်ခတ်တုံမြို့နောက်ဘက်ကမြို့တွေကိုတိုက်ခိုက်နေပြီးအပြစ်ခတ်ရဲစဲကိုချိုးဖောက်နေတယ်လို့မနေ့ကကြေညာချက်အသေးသေးထုတ်ပြန်ဆွဆွဲထားကြပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်မေလ25ရက်ကြာတာရင်းနေညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်တင်းချီရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေက1200ကိုစမ်းသပ်အစီအစဉ်နဲ့ပြန်ခေါ်နိုင်ရေးအစီအစဉ်အတွက်မြန်မာကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ပါတယ်မြန်မာကိုယ်စားလှယ်14ယောက်ပါဝင်တဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်တဲ့တက်တက်မြို့ကိုဒီနေ့ရောက်သွားပြီပဲတစုံတရာတော့ပြောဆိုခြင်းမရှိဘူးလို့အဲ့မှာရှိတဲ့ AFP သတင်းတောက်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်ရေးယုံကြည်မှုတိစောက်တဲ့ခီးစဉ်အဖြစ်လာရောက်တာဖြစ်ပြီးတော့မြန်မာကိုယ်စားလှယ်တွေအနေနဲ့မြန်မာပြည်ဘက်ပြန်မဲ့ရိုဟင်ဂျာတွေနဲ့တွေ့ဆုံစကားပြောလိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးရှမ်ဦးဒိုဇာက AFP သတင်းကိုပြောပါတယ်မြန်မာနိုင်ငံပြန်ပို့ရေးလုပ်ငန်းစဉ်တွေမှာဒုက္ခသည်တွေဘက်ကကိုစားပြုသူတယောက်မှမပါဘူးလို့လူသိများတဲ့ရိုဟင်ဂျာဒုက္ခသည်တယောက်ကလည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တသန်းလောက်ရှိနေပြီးတော့အများစုကလုံခြုံရေးစိတ်မချရတဲ့အတွက်မြန်မာနိုင်ငံဘက်မပြန်ကျင်ဘူးလို့ပြောနေကြပါတယ
်မြန်မာနိုင်ငံဝဒေတာတန်ပြူထုတ်လွှင့်မှုရက်ဆိုင်တော့မှကြောင့်တန်ပြူဈေးတွေတက်ကုန်ပါတယ်မြန်မာနိုင်ငံအတွင်းကတန်ပြူတိကထုတ်လုပ်တဲ့ဝဒေတာမှာတန်ပြူထုတ်လွှင့်မှုတွေဒီနှစ်နှောင်းပိုင်းဆိုင်ငံ့တော့မဲ့အစီအစဉ်ကြောင့်စိုးရိမ်မှုတွေပိုများလာနေတာနဲ့အမျှတန်ပြူဈေးကလည်းတိတိတသာတက်သွားတာပါဝဒီသွေးစီညင်ရွေးအဖွဲ့ UWSA ထိန်းချုပ်ရာဒေတာမှာရှိတဲ့တထုတူဖို့ရေးလုပ်ငန်းအားလုံးဩဂုတ်လ၁ရက်နေ့ကနေစပြီးဆိုင်ငံ့မဲ့အစီအစဉ်အသေးစိတ်ကိုဒီလအစောပိုင်းကထုတ်ပြန်ခဲ့တဲ့ကြောင်းနိုင်ငံတကာတန်ပြူထုတ်လွှင့်ရေးအဖွဲ့ ITA ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်တဘာဝပတ်ဝန်းကျင်ထင်းထင်းကာကွယ်ဖို့တထုတူဖော်ရေးလုပ်သားတွေလူမှုဖွံ့မှုရှိစေဖို့နဲ့တထုတူဖော်ရေးလုပ်ငန်းတွေလိုက်နာတဲ့စီကံတွေရည်ရှိတည်တဲ့အောင်ထားရှိနိုင်ရေးကြိုးပမ်းတဲ့အနေနဲ့ဝါပြည်ဆိုရဲ့တနိဋ္ဌန်ချမှတ်ဆောင်ရွက်မှုတွေကိုခိုင်ခိုင်မာမာအသိပေးထားတဲ့အကြောင်းဒီ ID ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာဒီအထိလာမဲ့ရွေးကောက်ပွဲအတွင်းမှာအဓိကတိုက်ကံပါတီဖြစ်တဲ့ Candlelight Party ကိုရွေးကောက်ပွဲဝင်ခွင့်မပေးဘဲတားမြစ်တဲ့အပေါ်ဒီအယူခံကိုဖွဲ့စည်းပုံခုံရုံးကပယ်ချလိုက်တဲ့အတွက်လာမယ့်ရွေးကောက်ပွဲကြရင်ဝင်ကြီးချုပ်ဟွန်ဆန်တဦးတည်းသာပြိုင်ဘက်မရှိအရေးခံရမယ့်အနေအထားဖြစ်နေပါတယ်။ရွေးကောက်ပွဲဝင်မှုပါတီမှတ်ပုံတင်တာမှမူလစာရွက်စာရန်တွေမဟုတ်ဘဲမိတူတွေဖြစ်တယ်လို့ဆိုပြီးတော့အမျိုးသားရွေးကောက်ပွဲကော်မရှင် NEC ကမေလ15ရက်နေ့တုန်းကမှတ်ပုံတင်ခွင့်ပယ်ချခဲ့တာပါ။ပါတီကတော့မူလစာရွက်စာရန်တွေကိုရဲကသိမ်းဆည်းထားတယ်လို့ပြောပါတယ်။ဒီကနေ့ဖွဲ့စည်းပုံခုံရုံးရဲ့ဆုံးဖြတ်ချက်ဟာနောက်ဆုံးဆုံးဖြတ်ချက်ဖြစ်တယ်လို့အမျိုးသားရွေးကောက်ပွဲကော်မရှင်ကပြောကြားပါတယ်ရှင်။
ဂျပန်နိုင်ငံအလဲပိုင်းနာဂနိုနယ်တဲကနာဂနိုမြို့မှာတနက်နေ့ပြည်ဓာတ်နဲ့ခုတ်တိုက်ခိုက်မှုတွင်ရဲရာရှိ2ယောက်ပါဝင်3ယောက်သေဆုံးပြီး1ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။မြို့ရဲကစာအုပ်တစ်ခုထဲမှာတိုက်ခိုက်သူလို့မတင်ကားသူကပေါ်အောင်နေတယ်လို့လည်းရဲကပြောပါတယ်။ညနေ၄နာရီခွဲလောက်မှာမြို့သမီးတူဓာတ်ထုတ်ခံရတယ်ဆိုပြီးရဲကိုအကြောင်းကြားခဲ့ကြတာပါ။အခင်းဖြစ်ပွားရာကိုရဲတွေရောက်လာချိန်မှာအဲ့ဒီသူကတနက်နေ့လှမ်းပြစ်တာကြောင့်ရဲနှုတ်ထိမှန်တည်ဆုံခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဓာတ်ထုတ်ခံသူအမျိုးသမီးရောရှဲနှုပါစိတ်မှတည်ဆုံခဲ့ကြတာပါခင်ဗျာ
စွစ်ဇာလန်နိုင်ငံကွစ်စတက်မြို့ကနေအိမ်မှာဗုဒ္ဓဟူးနေ့တုန်းကအသက်38နှစ်အရွယ်မှာကွယ်လွန်သွားတဲ့အမေရိကန်ဆိုရာတီနာဂျာနာအတွက်ကမ္ဘာအရရကသူ့ရဲ့ပရိသတ်တွေအောက်မေ့ဂုဏ်ပြုနေကြပါတယ်ရော့ကန်ရောဂီတဘရင်မလို့တင်စားပြောလာအောင်ကြော်ကြားခဲ့သူတီနာတာနာဟာမျိုးဆက်တစ်ခုမှာတဦးသာပေါ်တဲ့အရေးအချင်းရှိသူဖြစ်ပြီးတော့အမေရိကန်ဂီတလောကကိုထာရဝါဒပြောင်းလဲအောင်လုပ်ခဲ့သူဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ Twitter ပေါ်မှာရေးသားဂုဏ်ပြုခဲ့ပါတယ်။အိမ်တွင်အကြမ်းဖက်မှုခံခဲ့ရတာအပါအဝင်ခက်ခဲချမ်းတမ်းတဲ့ဘဝကိုကြော်ဖြတ်ပြီးတော့နှစ်ပေါင်းများစွာအထိအောင်မြင်ကြော်ကြားတဲ့အဆိုတော်ဘဝရအောင်လို့သူကိုယ်တိုင်စူးစမ်းခဲ့တဲ့ဒီသမားရဲ့စိတ်ဓာတ်ဟာလည်းအတူယူစရာကောင်းလာအောင်ခိုင်မာတယ်လို့သမ္မတကချီးကျူးခဲ့ပါတယ်။သမ္မတဟောင်းအိုဘားမားအထင်ကြီးရုပ်တံထုတ်လုပ်သူဒီအိုပရာဝင်းဖရီတို့သာမကမရိုင်ယာကယ်ရီ၊ဘီယွန်ဆေး၊အယ်လ်တန်ဂျွန်၊မစ်ဂျက်ဂါစတဲ့ဂီတအကျော်အမော်တွေကလည်းတီနာတာနာကွယ်လွန်သွားတာဟာအင်မတန်မှဒီဂီတအရေးအချင်းရှိသူတယောက်ကိုဆုံးရှုံးလိုက်ရတယ်လို့ပြောပြီးတော့လူမှုကွန်ရက်ပေါ်မှာဝန်ထဲချောင်းရေးသားခဲ့ကြပါတယ်။တန်နစီပြည်နယ်မှာ1939ခုနှစ်ကမွေးဖွားခဲ့တဲ့တီနာတာနာဟာအစပိုင်းတုန်းကသူ့ရဲ့ခင်မောဟောင်းအိုက်တာနာနဲ့အတူတွဲပြီးတော့1952ပိုင်းလောက်မှာဒီဂီတလောကတွေကိုဝင်ရောက်ခဲ့တာပါ။အိမ်တွင်းအကျန်းဖက်အနိုင်ချင်းနဲ့ခင်မွန်းတဲ့ကိုဆုတ်ခွာပြီးတဲ့နောက်မှာတော့1980ပြည့်နှစ်နောက်ပိုင်းမှာတီနာတာနာဆိုပြီးတော့တကူတော်သချင်းစတင်တည်ဆူခဲ့ရကကမ္ဘာကျော်အဆိုတော်တို့ဖြစ်လာခဲ့ပြီးတော့ဂီတလောကရဲ့အထင်ကြီးဂရမ်မီဆုပေါင်း12ဆုရရှိခဲ့ပါတယ်ရှင
် VOA American တရဲ့မေလ25ရက်နေ့ဗိုလ်တူညအထူးကြဆုံးသတင်းတွေကိုမဆုမြတ်မှုနဲ့အထူးပြပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်ပြပြပေးပါမယ်ပထမဆုံးကတော့လေကြောင်းတိုက်ခိုက်မှုကြောင့် KNY ဒေသခံတချို့ထိခိုက်ဒေဆုံးခဲ့ရတာပါဒီလေကြောင်းတိုက်ခိုက်မှုတွေကြောင့် KR ပြည်နယ်ဒေသခေါ် KNY ဒေသဒီမော့ဆိုမြို့နယ်အနောက်ချမ်းရွာကန်နဲ့စစ်ရှောင်နေထိုင်တဲ့နေရာမှာဘုံကျဲခံရလို့အပြစ်မဲ့ရသားပြည်သူ6ဦးဒေဆုံးပြီး10ခန်းလောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ရှောင်တူက VOA ကိုပြောပါတယ်ဒီမော့ဆိုအနောက်ချမ်းမှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတိုက်ခိုက်ခံရတာလို့လည်းဒီဒေသခံတွေကဆိုပါတယ်ဒီမော့ဆိုရှိဘက်ချမ်းမှာတော့ရရှိတိုက်ပွဲပြင်းထန်နေတာပါသတင်းပေးပို့ချက်ကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
မေလ24ရက်မနေ့ကဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းရွာသူရွာသားတွေနဲ့ဆစ်ဆောင်နေတဲ့ပစေးလာကျေးရွာအနီးအနားမှာလေရင်နဲ့ဘုံကျဲတိုက်ခတ်ခံရလို့အရတားပြည်သူ6ဦးသေဆုံးပြီး10ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ဆောင်တို့ကဗီဒီယိုကိုပြောပါတယ
်မနေ့ကဆိုရင်တော့ဒီမော့ဆိုအနောက်ဘက်ချမ်းမှာလည်းဒါဖိုက်တိုင်းနဲ့တော့ကျေသွားတယ်ဗျာကျေပြီးတော့တိတ်မစားခင်ဗျာလည်းနေနေဆက်ပြီးတော့ထူကြတာမျိုးရှိနေကြဟုတ်ညတော့အဲ့လိုပေါ့နော်ဟိုစိုးရင်ရတဲ့တန်ရာရောမစိုးရင်ရတဲ့တန်ရာရောလက်ကနန်းလာတော့ဒီဖိုက်တိုင်းရရတယ်ကြဟုတ်နောက်ပြီးတော့ဟိုပေါ့နော်6ဦးသုံးသွားတာတော့အမျိုးသား9ဦးနဲ့အမျိုးသမီး2ဦးကြဟုတ
်ဒီမော့ဆိုမျိုးနဲ့အနောက်ဘက်ချမ်းမှာတိုက်ပွဲမဖြစ်ပွားတာရက်အတော်ကြာနေပြီလို့ဒေသခံတွေကပြောပါတယ်ဒါပေမဲ့မနေ့ကစစ်လေရင်ငါးစင်လာပြီး6ကြိမ်တမနဲ့ဘုံကျဲတိုက်ခတ်သွားတယ်လို့ပြောပါတယ်။ဒီမော့ဆိုအရှိတ်ဘတ်ချမ်းမှာဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီကအထိနာရာကြောင့်အနောက်ဘတ်ချမ်းကစစ်ရှောင်းနဲ့ရွာခံတွေနေတဲ့နေရာမှာတမင်တိုက်ခတ်ပုံရတယ်လို့ဒေသခံတွေကအယူဆနေတာပါ
။မနေ့ကအရှိတ်ဘတ်ချမ်းမှာတိုက်ပွဲဖြစ်သေးတယ်ကြောင့်တိုက်ပွဲဖြစ်တာတော့ရက်တော်တော်ကြာပြီပေါ့နော်။ဒါပေမဲ့မနေ့ညချိလက်ဖြစ်သေးတယ်ကြောင့်အရှိတ်ဘတ်ချမ်းမှာသူတို့တော်တော်အထိနာသွားတဲ့သဘောရှိကြရအောင်အထိနာသွားတဲ့ခါကျတော့ဒီစစ်ရှောင်းတွေနေတဲ့နေရာတွေတော့သူတို့တဲ့ဒီယူမန်တက်ခံတဲ့လိုမျိုးသူကမာပြီးတော့အမျိုးလားဒါမှမဟုတ်အရှိတ်ချမ်းကပြည်သားတော်လည်းဒီခက်ဝင်ပြီးတော့ပြန်ပြီးတော့ဆက်စားချေတဲ့လိုမျိုးလည်းပုံချဲလာတော့မသိဘူးကြဟုတ
်အရသာနေထိုင်တဲ့နေရာကိုဘာကြောင့်အခုလိုတိုက်ခိုက်နေသလဲဆိုတာသိနိုင်ဖို့စစ်ကောင်စီကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအလားတူပါပဲပြီးခဲ့တဲ့မတ်လ23ရက်ကရှမ်းကယနယ်စပ်မိုးပြေလွယ်ဝိုင်းစစ်ရှောင်းစခန်းမှာစစ်ကောင်စီကလေကြောင်းနဲ့ပစ်ခတ်လို့နေအိမ်တချို့နဲ့စစ်ရှောင်းနှစ်ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါတယ်ဒီမော့ဆိုမြို့နယ်အရှိတ်ချမ်းမှာတော့ရက်ရှည်တိုက်ပွဲဖြစ်ပွားနေပြီးစစ်ကောင်စီတပ်ကတိုက်ပွဲနဲ့မဆိုင်တဲ့ကျေးရွာတွေဘက်ကိုလက်နက်ကြီးအပါအဝင်လေကြောင်းနဲ့ပါတိုက်ခတ်နေပြီးဒါဟာစစ်ရာဇဝတ်မှုကိုကျူးလွန်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်လက်နက်ကြီးတွေရောလေကြောင်းတိုက်ခိုက်မှုတွေရောပြုတ်လောက်တာတွေဘာလို့စတင်ကြောင်းတွေပြင်းမှတ်ထားတာတွေခြေပစ်ခန်းတွေပြင်းမှတ်ထားတာတွေကတော့ဒါစစ်ကောင်စီကတော့ဟိုအရေးထက်ရှိလုပ်နေတာပဲဘောနော်ဆိုတော့ဒါတွေကလည်းဒါ 哦，是亚洲木里边哦，老年人哇，那是亚洲木里边在浙江这边的，九龙那边撇的哇，然后。
ဒီမော်ဆိုမျိုးနဲ့အရှိတ်ချမရှိတဲ့တနီးလာလဲကျေးရွာတောင်ကုန်းပေါ်ကနေဒေါ်လျားခုကျေးရွာတောင်ပေါ်ဘက်ကိုအင်းအားအလုံးအရင်နဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီပူပေါင်းတပ်တွေကြားမေလ14ရက်နေ့ကနေ23ရက်နေ့အထိတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြောင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကမနေ့ကမေလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ခမာယ425ခမာယ51ခွန်ခလာယ28ခွန်တရင်တွေကထိုးစစ်ဆင်လာတာလို့ဆိုပါတယ်တိုက်ပွဲတွေအတွင်းလွိုက်ကောငွေတောင်နဲ့ဖရူဆိုမြို့နယ်ကစစ်ကောင်စီရဲ့အခြေစိုက်တပ်စခန်းကနေတဆင့်နေ့စဉ်လက်နက်ကြီးတွေအလွန်အကျွံအသုံးပြုပြီးပစ်ကူပေးခဲ့တယ်လို့ Jet Fighter နဲ့စုစုပေါင်းအကြိမ်ကြီး60ထက်မနည်းဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ဒီတိုက်ပွဲအတွင်းမှာနှစ်ဖက်အထိခိုက်တွေလည်းရှိနေပါတယ်။စစ်ကောင်စီဘက်ကဘိုးကြီးအဆင့်ရှိသူ2ဦးနဲ့ဘူအဆင့်ရှိသူ2ဦးအပါအဝင်တပ်ဖွဲ့40ထက်မနည်းတေဆုံးခဲ့ပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ KNY ပူးပေါင်းတပ်တွေဘက်ကတော့10ဦးတေဆုံးခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီတေဆုံးမှုနဲ့ပတ်သက်လို့ VOA ကတိကျအတိအမပြုနိုင်သေးပါဘူး။ဒါအပြင်တိုက်ပွဲအတွင်းမှာစစ်တုပ်ပန်း2ဦးကိုအရှင်ဖမ်းဆီးနိုင်ခဲ့ပြီးလက်နက်ခဲယမ်းမီးကြောက်တွေဆက်သွယ်ရေးပစ္စည်းတွေစစ်အသုံးဆောင်ပစ္စည်းတွေလည်းအများအများသိမ်းဆည်းရမိတယ်လို့ဓာတ်ပုံနဲ့တကွထုတ်ပြန်ထားပါတယ်။ဒီမော့ဆိုအရှိတ်ချမ်းမှရှိတဲ့ဒေါ်ဆဲဒေါ်တငူးနဲ့တနီးလာလဲကျေးရွာတွေဘက်ကိုစစ်ကောင်စီကစစ်ကြောင်းထိုးနေပြီးမေလ24ရက်မနေ့ကအထိတနီးလာလဲကျေးရွာအရှိတ်တောင်ပေါ်မှာဆက်ပြီးတိုက်ပွဲဖြစ်ပွားနေတာမို့အရက်သားပြည်သူတွေအနေနဲ့အဲ့ဒီနေရာတဝိုက်မှာတက်နိုင်သမျှဖြတ်တန်းသွားလာခြင်းမလုပ်ဖို့လဲ KNDF ကတတိပေးတိုက်တွန်းထားပါတယ်ရှင
်လေကြောင်းတက်ခဲမှုကြောင့် KNY ဒေသခံတချို့တေခဲ့ရတာကိုအလိမ်မှာပြောပြခဲ့တာပါအခုတော့အာဆီယံရတန်းတက်ခဲခံရပြီးတဲ့ရှမ်းပြည်နယ်စီတိုင်းမှာစစ်ဆောင်တွေရိတ်ခါခက်ကြုံနေရတာပါအကူအညီထောက်ပံ့တွေမရတာနှစ်လခံကြာမြင့်လာတာကြောင့်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းရောက်ရှိနေတဲ့စစ်ဆောင်8000ခန်းဟာရိတ်ခါအခက်အခဲနဲ့ရင်ဆိုင်နေရပါတယ်အလှူရှင်တွေလည်းလုံးဝလာရောက်တာမရှိတော့ဘူးဆိုတာကိုကိုစော်ဝက်လိုင်ရှင်းပြပေးပါအောင်ခင်ဗျာ
စီဆိုင်မြို့နယ်အတွင်းရောက်ရှိနေတဲ့စစ်ပြေးဒုက္ခတွေဟာရှမ်းပြည်နယ်နဲ့ကယားပြည်နယ်အစပ်ဒေသနဲ့ကယားပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တိမ်းရှောင်လာကြသူတွေဖြစ်ပါတယ်စစ်ဆောင်တွေကိုအရင်ကလူမှုအသင်းအဖွဲ့တွေနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့INGO အဖွဲ့အစည်းတွေကအကူအညီထောက်ပံ့တာတွေရှိပေမဲ့ဒီလပိုင်းတွေမှာတော့အထောက်အပံ့တွေရပ်ဆိုင်းနေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုဒီမော့ဆိုမျိုးနယ်ကလာတဲ့စစ်ဆောင်တဦးက VOA ကိုအခုလိုပြောပါတယ
်ဒီခဲကဆောင်းလုံးသားကအလူရှိဝါရှိရောနော်ငါကခုဒီအလမလာပါဘာသူဒီချောရှိအောင်လည်းရှိရတာဟိုဆောင်းလုံးကြီးခိုင်လေမလုံးမောက်အရောက်ကတော့မရှိသေးဘူးခုတော့ဆိုလာကနာကနာအရှင်ကြီးမှာတော့အော်ကလာရေးခါပေါ်နေဒီစီရဒီစီရတော့ဟိုတည်းရအလုံးလုံးလုပ်ပြီးတော့ဟိုမစားမရဘူးအဲ့ဒါနဲ့တပောင်းမှာဘုန်းကြီးရဲ့အလောင်းရှိတဲ့ပတ်ပြောင်းလုပ်ရှိတဲ့ခါလေးဆိုခါလေးရှိရမယ
်စီဆိုင်ဒေသမှာပြောင်းပူးစိုက်ပျိုးတာရှိပေမဲ့ဆက်ရန်တရားကိုအသုံးပြုတာများတာကြောင့်အလုတ်ကင်မလွယ်ကူကြောင်းလဲပြောပါတယ်စီဆိုင်မြို့နယ်ကရန်လေးကျေးရွာကစစ်ဆောင်ကူညီရေးကော်မတီဥက္ကဋ္ဌဥဖရန်စစ္စကိုကတော့စစ်ဆောင်တွေရိတ်ခါအခက်ခဲကြုံနေတာကြောင့်သူတို့ရှိတာကိုဝေမျှစားသုံးနေရကြောင်းပြောပါတယ
်ကျွန်တော်စစ်ဆောင်ကော်မတီဥက္ကဋ္ဌဖြစ်နေတော့သူတို့တွေကကျွန်တော်လည်းဟိုအော်ဥက္ကဋ္ဌရေးတဲ့ကျွန်တော်တို့မှာတဲ့စားသုံးမရှိဘူးသူကလိုလာပြောတော့လေဟိုကျွန်တော်ကလည်းဟောထောင်ဟိုဒီရောက်အပေါင်းခွဲအပေါင်းခွဲနှစ်ပေါင်းအဲ့လိုမျိုးပြေးသွားတာလီငါရောက်တော့ကျွန်တော်ကြုံခဲ့ပြီးပြီပေါ့နော်အခုဒီတလတော့တွေးမယ်ဆရာကြီးအဲ့ဒီကျွန်တော်ရွာပြေးမှာပဲတော်ပြီးရောနော်ကျွန်တော်ရွာပြေးဆိုရင်သူချေကတော့160နဲ့နှစ်အိမ်လူဦးရေကတော့613ရောက်ပေါ့နော်ခြားရွာရင်လည်းကျွန်တော်လူမျိုးပဲလို့တော့ပြောကြတယ
်စစ်ဆောင်တွေအတွက်အထောက်အပံ့မရရှိတာနှစ်လလောက်ရှိပြီးအထူးသဖြင့်အာဆီယံထောက်ပံ့ရေးရင်တန်းကိုတိုက်ခတ်ခံရပြီးနောက်ဘယ်အဖွဲ့အစည်းမှလာရောက်တာမရှိတော့ကြောင်းလဲပြောပါတယ်
ပြရတော့နနာလောက်ရှိပြီလေနော်ဒီပြီးခဲ့တဲ့အစီအရအနေပြည်စုံတော့မျိုးဆိုတဲ့ဟာကတော့ဒီနနာကိုခေါက်ကြတဲ့တိုင်းကိုဒီမှာအစီအရတမတွေကပြန်သွားတော့နော်အပြန်သွားပြီးတဲ့နောက်ပိုင်းရှင်လေအလူရှင်ကဘယ်ဖွဲ့မှဥမလာရဲတော့တာ
ဒီလ၈ရက်နေ့ကအင်ဒိုနီးရှားစင်ကာပူနိုင်ငံတို့ကတန်တမာနေနဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးစင်တာ AHA Center ကတာဝန်ရှိသူတွေဟာစီဇိုင်မြို့မှာရှိတဲ့ပဝိုမြို့သားလူမျိုးရေးအဖွဲ့ချုပ် PNL လို့ဆက်ဆံရေးရုံးမှာစစ်ပေးဆောင်နေတဲ့တွေ့ဆုံဖို့နဲ့ထောက်ပံ့ကူညီဖို့လာရောက်စဉ်လန်ခီးမှာအမည်မသိလက်နက်ကိုင်အဖွဲ့ကပစ်ခတ်ခဲ့တာပါဒီအခြေအနေကြောင့်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့စစ်ဆောင်တွေကိုကူညီမယ်ဆိုဒေသခံအသင်းအဖွဲ့တွေနဲ့ချိတ်ဆက်ဆောင်ရွက်ရင်ပိုမိုထိရောက်ဖွယ်ရှိနိုင်ကြောင်းရှမ်းပြည်နယ်တောင်ပိုင်းကစစ်ဆောင်တွေကိုကူညီနေသူတဦးကပြောပါတယ်
မြန်မာကအဲ့လိုပေါ့နော်မိဒီမှာသိဆက်ပြီးတော့အဲ့လိုပေါ့တကယ်လို့ဒီအဖွဲ့ကြီးရဲ့ပေါင်းကြဖွင့်နေတယ်တော့ကောင်းမှမဒီရဲ့ဆိုတဲ့တော့အဲ့လိုပဲသိဆက်ပြီးတော့သူပြစ်နေတယ်အဲ့လိုကူပြီးတာပူပြီးတော့တင်ကြလဲနေတယ်နောက်ပြီးတော့သူအမှုနဲ့ကြည့်တယ်လို့
စစ်ဆောင်တွေဟာစားနပ်ရိက္ခာအပြင်မိုးရသည်မှာနေအိမ်တွေအတွက်အမိုးအကာပြင်ဆင်ဖို့စေဝါနဲ့ကလေးတွေပညာသင်ကြားဖို့အထောက်အကူတွေလိုအပ်နေကြောင်းစစ်ဆောင်တွေကိုကူညီသူတွေကပြောပါတယ်စီဇံမြို့နယ်အတွင်းမှာစစ်ဆောင်စခန်းဖွင့်လှစ်ထားတာမရှိဘဲတိမ်းရှောင်လာသူတွေကိုကျေးရွာအလိုက်ရက်ွက်အလိုက်လက်ခံထားတဲ့နေရာ42နေရာရှိပြီးစုစုပေါင်းလူဦးရေ8000ဝန်းကျင်ရှိနေတာဖြစ်ပါတယ်ခင်ဗျာ
အာဆီယံရင်းနှီးတိုက်ခိုက်ခံခဲ့ရတာကြောင့်ရှမ်းပြည်နယ်စီဇံမှာစစ်ဆောင်ရိက္ခာခံနေတာကိုကုဇော်ဝန်လိုင်ပြောပြခဲ့တာပါအခုဆက်ပြီးမိုခါဆိုက်ကလုန်းကြောင့်စကိုင်းမှာပျက်စီးမှုများခဲ့တာပါဒီမုခဆိုက်ကလုန်းတိုင်ခံခဲ့ရတဲ့စကိုင်းမှာထိခိုက်ပျက်စီးမှုတွေများခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မွန်တိုင်းတန်းကြောင့်အခြေခံဆောက်အုံတွေစိုက်ပျိုးမြေတွေထိခိုက်ပျက်စီးခဲ့ရတာကြောင့်ပြန်လည်ထူထောင်နိုင်ဖို့လည်းသူတို့ကြိုးစားနေရတာပါ။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုရနိုင်ပြောပြပေးပါဦးခင်ဗျာ
။ဒီခိုင်နိုင်ရုံးကိုဖက်ကြော်ဝင်ရောက်ခဲ့တဲ့မုခမွန်တိုင်းအရှင်ကြောင့်စကိုင်းတိုင်းပလဲမြို့နယ်ထဲမှာမိုးရွာသွန်းပြီးတော့ရေတွေဝင်ရောက်လာတဲ့အတွက်ကျေးရွာချင်းဆက်တဲ့လမ်းတွေပျက်စီးခဲ့ရတာပါ။မုံတိုင်းကြောင့်မိုးရွာသွန်းတာများတဲ့အပြင်ရင်းမပင်မြို့နယ်ထဲမှာရှိတဲ့မြောင်ရမားဆယ်ရဲ့ရေဘူလွဲတွေကနေတဆင့်ရေတွေလွတ်တာတွေပါရှိတဲ့အတွက်ရေမြင့်လေးပေကြကြအထိမြင့်တက်ခဲ့ပြီးတော့လမ်းတွေပျက်စီးခဲ့ရတာလို့ဒေသပြည်သူအုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်လက်ရှိချိန်မှာတော့သွာလာတာတွေအဆင်ပြေဖို့ပြင်ဆင်ဆောင်ရွက်တာတွေလုပ်နေရတယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်ဒါန
ဲ့လည်းသတ္တုံးကူဆလေးကူလို့ပါသွားမှာတရားတွေကျွာရီလန်ကူပေါ်ဗျာဟိုကျွာချင်းဆက်ဒီတို့တော့ငါများကြီးပေါအောင်ပေါ့မဲ့လန်ကူတွေပေါ့ရောစဲဒီပလဲကိုကိုနဲ့ကအသွားလာပတ်နေတဲ့လန်တရားတွေပေါ့အကြီးမိုကမုံလိုင်းကတိုက်လိုက်တော့ဆရာတို့ဒါကျွန်တော်တို့ဒီအဲကြောင်တန်းတို့လည်းကြောင်တန်းတရားဗျာကျိုးရဗျာဟိုဘက်မှာလည်းတောင်ပေါ်မှာလည်းဝတ်ဟိုဟာတို့ဝတ်ကြတို့ကဝချီတို့အိုက်နာတွေတရားတွေပေါ့ဗျာတော်တော်များကျိုးတာဟုတ်တော့ဟုတ်ကျွန်တော်တို့တတ်နိုင်လို့တော့ပြန်လဲပြီးတော့ဒီမြို့နယ်အင်အားလေးတွေတော့
ဝေးကြိမ်များတာကြောင့်ပလဲမြို့ပေါ်ကတချို့ရက်ကွက်တွေလည်းရင်းနှင်းမြုပ်တာတွေရှိခဲ့ပြီးတော့အဓိကကာလမကြီးဖြစ်တဲ့ပလဲမုံရွာကံကောလမ်းပိုက်မှာရေမြင့်သုံးပေကျော်အထိရောက်ခဲ့ပြီးလမ်းတွေပျက်စီးခဲ့ရပါတယ်အခုလိုကျေးရွာတွေလည်းရေတွေဝင်ရောက်ခဲ့တဲ့အတွက်အိမ်မွေးတိရစ္ဆာန်တွေတည်ဆုံးခဲ့ရပြီးတော့စိုက်ပျိုးမြေတွေပျက်စီးခဲ့ရသလိုကုန်စည်နှုံးလည်းတက်တာရှိတယ်လို့ဆလင်းကြီးမြို့ဒေသခံတဦးကအခုလိုပြောပါတယ်
တို့တို့ရေးစိတ်တွေနွားတွေရောအိပ်ပြီတာပေါ့ဗျာမိုးကဟိုတာတဲ့ထဲတော့ဗေဗေရွာတော့ကြောင်းရေးပါညာလာတော့ကြတော့ချောင်းရေးပါရဲ့ဘုံပါကုန်ကြတာလေရပြီးနေနေပါရောကုန်ပြစီကြတာပေါ့ဗျာဒီကကံရေရောအားကြီးထက်ခဲစီကြတာပေါ့ဗျာမော်အခုကကြတော့ဗျာဒီလူတို့ပြီးနေတဲ့ဓမ္မတွေကဆိုင်ရှင်ဓမ္မတွေကအကုန်ပြစီသွားလေရေမြုပ်သွားဆိုတော့ဘာမှတစ်ခုမှမရလိုက်ဘူးဘုံပြစီကုန်ကြတာပြီးနေတာလည်းဆိုင်ကျိုးကလည်းမရတော့ကြတော့ပြည်သူလူထုတွေစာဝတ်နေရေးလည်းရှင်ပြေဘူးသူတို့ဒီနေ့လည်းမြုပ်သွားတဲ့ခါကျတော့လေအရင်ကြီးပြတ်သွားမှလည်းမလွယ်တော့ဘူးဖြစ်နေတယ်။အခုသေးတော့တအားတက်တယ်ကြ။ပုံမှန်ဆိုရင်တို့ဒီတရားရောင်းတဲ့ပြည်သူတို့နေရာတုံးလောက်ဖြစ်သွားတယ်ကြ။ဟုတ်တယ်ကွာအဲ့ဘုံတိုင်းကြီးမဟုတ
်။ဘုံတိုင်းကြောင့်မိုးသက်ထန်မှုတွေကြုံခဲ့ရတဲ့သခိုင်းတိုင်းခင်ဦးမြို့နယ်ထဲမှာဆိုရင်လဲပဲဆိုင်ခင်းနေတဲ့စဘာဆိုင်ခင်းတွေဧကထောင်နဲ့ချီပျက်စီးဆုံးရှုံးခဲ့ရပါတယ်။လက်ရှိအချိန်မှာသခိုင်းတဲကဒေသခံပြည်သူတွေဟာစစ်တပ်ရဲ့နေမြေရှင်းလင်းတာတွေကြောင့်တိတ်ဆောင်နေရတာတွေအပြင်ရေကြီးနှမြုပ်ခဲ့တာတွေပါရှိခဲ့တဲ့အတွက်အကူအညီတွေလိုအပ်နေပါတယ်။ကုလသမဂ္ဂကတော့သခိုင်းတိုင်းပါဝင်မြန်မာနိုင်ငံမှာမုံတိုင်းနဲ့ခံရသူ 1.6 သန်းရှိမယ်လို့ခန့်မှန်းထားပြီးအရေးပေါ်အကူအညီအဖြစ်ရန်မုံငွေဒေါ်လာ333သန်းလိုအပ်ကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်ခင်ဗျာ
။မိုခာဆိုက်ကလုန်းထံကြောင့်သခိုင်းတိုင်းထိခိုက်ခံခဲ့ရတာကိုကိုရနိုင်ပြောပြခဲ့တာပါ။အခုတော့ဒီမုံတိုင်းကြောင့်ပဲမြမစိုက်ပျိုးရေးထိခိုက်ရတဲ့သတင်းမှာဒီမုံတိုင်းတက်ခဲမှုကြောင့်ရခိုင်ပြည်နယ်မှာပျက်စီးကြီးမားခဲ့ပြီးလာမယ့်စိုက်ပျိုးရေးအတွက်လည်းကြီးကြီးမားမားအန္တရာယ်ကျရောက်ကုန်ပါပြီ။နောက်ဆက်မိုးတွေဆက်မပြတ်ရွာသွန်းခဲ့တဲ့အတွက်မကွေးတိုင်းအေရီမြစ်အနောက်ဘက်အများစုလည်းရေမြုပ်ပျက်စီးကုန်ပါတယ်။ခုခမောင်းစုံမြင့်ပြပြပေးပါဦးခင်ဗျာ
မိုးခါဆိုင်ကလုံးမုန်တိုင်းတိုက်ခတ်မှုကြောင့်စစ်တွေမြို့နယ်အပါအဝင်ရခိုင်ပြည်နယ်ဒေသတော်တော်များများမှာနေအိမ်တွေပျက်စီးကုန်တဲ့အတွေ့ဝန်းစာစပားနဲ့မျိုးစပားတွေလည်းဆုံးရှုံးကုန်ကြပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာအများစုလယ်သမားတွေကအ धिक အသုံးပြုကြတဲ့ရိုးရာစိုက်ပျိုးရေးလုပ်ငန်းသုံးပစ္စည်းတွေအတော်များများလည်းပျက်စီးတဲ့အထက်ပါဝင်ပါတယ်။အဆိုးဆုံးကတော့ရခိုင်ပြည်နယ်ကလယ်သမားတွေစိုက်ပျိုးရေးမှာအားထားရတဲ့ကျွဲနွားတွေတေဆုံးမှုများပြားခဲ့တာပါပဲ။အဲဒီလိုအခြေအနေတွေကြောင့်ရခိုင်ပြည်နယ်မုံတိုင်းတန်တဲ့ဒေသတွေကလယ်သမားတွေဟာမကြခင်ကြားရောက်တော့မဲ့စိုက်ပျိုးရေးကိုဆက်လုပ်နိုင်ဖို့မလွယ်တော့ဘူးလို့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဒေါ်စောမြရာဇာလင်းကသူမြင်တွေ့ကြားသိရသမျှတွေကိုစစ်တွေမျိုးကနေအခုလိုပြောပါတယ်။
အထူးသဖြင့်ဆိုလို့ရှိရင်စစ်တွေရတိတောင်ပုံနေကြမောင်တော်အဲ့ဒီဘက်တည်းမှာဆိုလို့ရှိရင်ကျွေးတွေနော်တွေတရိတ်ဆန်နေဆိုလို့ရှိရင်လည်းအာတည်သွားတာတွေအများကြီးတွေ့မြင်နေရတာပေါ့အဓိကရခိုင်ကတော့ဒီဖွန်စစ်တွေကိုအသုံးပြုတာတဲ့တရိတ်ဆန်တွေကိုမိကိုပြီးတော့မှပဲနေရာကိန်းကွန်းတွေကိုလေလောက်ကင်စားသားလာကြတဲ့အလေအထားတွေရှိတယ်ဒီအတီဆိုရင်စစ်မတို့ကစပားစိုက်တယ်စပားစိုက်ဖို့အတွက်ခက်ခဲနေတယ်ဆိုတာကမုံတိုင်းရဲ့တန်းကိုအများကြီးအလူလဲခံရတယ်မြစ်စီလာတဲ့အကုန်လုံးခါရှောက်တော့မယ်မျိုးစပားတွေဆိုလို့ရှိရင်မရှိသလောက်ကိုရှားသွားပြီဒီယာစီယာစပားစိုက်တယ်ဆိုသည့်အပြင်တခြားဟင်းသီးဟင်းရက်တဲ့စိုက်တဲ့ယာတီဖြစ်တယ်ဆိုတော့စပားစိုက်တဲ့ယာတီမှာဝင်းစာဆန်းနဲ့ပျက်စီးကုန်တယ်ဝင်းစာမရှိတော့ဘူး
အလားတူမကွေးတိုင်းအေရော်ရီမြစ်အနောက်ဘက်ကျန်ဒေသတွေမှာလည်းမိုးခါဆိုင်ကလုံးမုန်တိုင်းရဲ့လေပြင်းတိုက်ခိုက်မှုကိုဓာတ်ရိုက်မခံရပေမဲ့နောက်ဆက်တွဲမိုးကြီးတဲ့အတွက်စိုက်ထားတဲ့ຫນွေသီးနှံတွေရေမြုပ်ပျက်စီးကုန်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုသီးနှံစိုက်ခင်းတွေပျက်စီးတာရေကြီးတာလူသေဆုံးတာတွေကိုမီဒီယာတွေမပြောကြဘူးဒေသဆိုင်ရာစစ်ကောင်စီအရာရှိတွေကအထူးသဖြင့်ကြေးရွာဖုံးကြီးတွေကတဆင်ပိတ်ပင်နေကြတယ်လို့ဒေသခံတွေစီကပဲသိရှိရပါတယ်။အဲ့ဒီလိုမကွေးတိုင်းအေရော်ဒီမြစ်အနောက်ဘက်ကန်ဒေသတွေကစိုက်ပျိုးကင်းတွေပျက်စီးဆုံးရှုံးမှုနဲ့ပတ်သက်ပြီးပွင့်ဖြူမျိုးနယ်ကတောင်သူတဦးကအခုလိုပြောပါတယ
်သူတို့စစ်ကောင်စီကြီးရတော့တာကဘာမှမဖြစ်သလိုပဲတကယ်တမ်းပျက်စီးဆုံးရှုံးမှုနေတာတော်တော်များနေကြဒီမှာမိုးဥကျဖြစ်တဲ့အတွက်နှမ်းနဲ့ပဲဒီစိမ့်ပေါ့စိုက်ပြီးသားပေါ်ဟွာလောက်ဒီပေါ်ဒရောင်လောက်ဒီဟူရင်းနစ်သွားတော့အကုန်သိအောင်လာပါလားနှမ်းနေရနှမ်းသမားတော့လုံးလုံးပြန်မရတော့ဘူးနန်းနေရတော့အကုန်ပြေသွားပဲဒီတင်သမားကတော့အဲနည်းနည်းရေမနစ်တဲ့အွက်ဒီပေါ့ခုံကြတဲ့အွက်ဒီကျန်တယ်အနေမိုင်းဒီအကုန်လုံးကတော့ရေဝတ်သွားပြီးတော့အကုန်လုံးသူ့အတိုင်းပြုတ်ဖက်လိုက်သွားတာပေါ့ရေသေးသွားတာပေါ့ဆလင်းမျိုးနဲ့ပေါ့နော်ဆင်မျိုးမျိုးနဲ့ပါမယ်ဒီဘက်ကပွင့်မျိုးမျိုးနဲ့ပါမယ်ဟိုဘက်မြောက်ဘက်ကစိတ်မျိုးနဲ့ပါညာအကုန်သွားတာပဲအဲ့ဒါလေးလေတလင်းပွင့်မျိုးလည်းအကုန်သွားတာပဲလေဒီလောက်ကြီးမဟုတ်ဘူးပြန်မူးများတာကသုံးချသလိုချတာဆိုတော့ပိုပြက်သွားတာပေါ့လေစိုက်ချင်းမကြခင်ရောက်တော့မှာပဲလေအခုမကြနောက်လာပြီးနောက်ဆိုပြုစားခေါင်းရတော့မှာ
အဲ့ဒီဒေသတွေဟာပုံမှန်အဖြစ်ဆယ်ရီတောက်ຫນွေသီးနှံတွေဖြစ်ကြတဲ့ပဲတီစိမ့်နဲ့နှမ်းတွေဟာအထွက်ကောင်းကြသလိုအိန္ဒိယနဲ့တရုတ်ကိုတင်ပို့ရတဲ့အတွက်ဈေးကောင်းကောင်းလဲရရှိလေရှိပါတယ်။အဲ့ဒီလိုသီးနှံတွေရိတ်သိမ့်ပြီးရင်ဇက်တိုက်ဆိုသလိုအ धिक သီးနှံဖြစ်တဲ့စပားကိုစိုက်ပျိုးကြပါတယ်။အရင်ရင်နှစ်တွေကဆိုရင်အဲ့ဒီຫນွေသီးနှံပဲတီစိမ့်နဲ့နှမ်းရောင်းချပြီးရရှိလာတဲ့ငွေနဲ့စိုက်ပျိုးရေးကိုအင်ပြေအပြေရင်းနှီးမြှုပ်နှံလုပ်ကင်ကြပါတယ်။ဒါပေမဲ့လည်းဒီနှစ်မှာတော့မုံတိုင်းနောက်ဆက်မိုးရေနှမြုပ်ကုန်တဲ့အတွက်ကြောင့်ຫນွေသီးနှံတွေပျက်စီးကုန်တော့မကြခင်ပြိုးကျရတော့မဲ့စပားစိုက်ပျိုးရေးကိုပါထိခိုက်ကုန်ပါတယ်။အဆိုဆုံးကတော့မိုးခါမုံတိုင်းနောက်ဆက်ရုတ်တရက်မိုးရေကြီးလာတဲ့အတွက်ကျေးရွာတွေရေမြုပ်ပြီးလယ်ယာလုပ်ငန်းမှာခိုင်းစေအသုံးပြုကြတဲ့ကျွဲနွားတွေအများအပြားရေနစ်သေဆုံးကုန်ကြတာပါပဲ။ဒါနဲ့ပတ်သက်လို့မကွေးတိုင်းပခုတ်ကူခရိုင်ပေါ့မြုံနယ်ကဒေသခံတဦးကသူကြုံတွေ့ရတာကိုအခုလိုပြောပြပါတယ်။
ဒီကြီးရောအေးရရာခင်းနေညစ်တာပေါ့ခုတောင်သူတွေကတက်သွင်းနေပါလေစိုက်တာကိုတက်သွင်းနေလို့စိုက်တဲ့အခါကျတော့ရေတွေကလာတော့စိုက်ခင်းနေတက်စီးတာပေါ့နိုင်ခင်းတွေပေါ့အနောက်ခံတွေခင်းနေပေါ့အဲတက်သွင်းညစ်သေးခင်းနေပေါ့အဲ့ဒါတွေပေါ့အဲ့အကုန်လုံးမျောတာပဲညုတ်တာပဲစစ်တာပေါ့အကုန်ပြက်တယ်ပုံပြက်တယ်နေရတော့မတိုက်ဘူးဒီဘက်မှာမိုးကတော့တော်တော်များတယ်တောက်ချောင်အဆက်မပြတ်ဘူးတအားရွာတာကြည့်ရဒီမဲမှာနွားတွေစိတ်တွေလည်းပါသွားကြတာပဲလေကိုမလေးတို့ရွာထဲမှာဆိုမဖြစ်44ကောင်ရှိရတဲ့လုံးလုံးပါသွားတာပဲနွားတွေ
မိုးခါဆိုင်ကလုံးမုန်တိုင်းတန်တဲ့နဲ့ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံကဒေသအလုံးအတွက်အမေရိကန်ပြည်ထောင်စုကနေကနဦးအရေးပေါ်အကူအညီဒေါ်လာ2သိန်းပေးရခဲ့ပြီးနောက်ထပ်အကူအညီဒေါ်လာ18သန်းပေးဖို့ကြေညာထားပါတယ်အလားတူပြင်သစ်နိုင်ငံကလည်းမုံတိုင်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်သွားတဲ့လူ6သိန်းနီးပါးအတွက်အရေးပေါ်အမိုးအကာတွေနဲ့တောက်သုံးရည်တွေအကူအညီပေးဖို့စီစဉ်နေပါတယ် ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာမောခဆိုင်ကလုံးမုန်တိုင်းကြောင့်လူပေါင်း136,000လောက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအိုချယုံကတော့မြန်မာနိုင်ငံမှာမောခမုန်တိုင်းထံပြန်လည်ထူထောင်ရေးအတွက်ဒေါ်လာသန်းပေါင်း333သန်းအကူအညီတောင်းထားပါတယ်ခင်ဗျာ။
မောခဆိုင်ကလုံးကြောင့်မြန်မာဆိုင်ပြည်ထိခိုက်နေမှုကိုကိုခင်မောင်စုံမင်းပြောပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေပြီးမှတော့အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်
ဖီယိုအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကနေလိုင်းတူမီတာ3251တုကနေည10နာရီအထိဓာတ်ရိုက်ဆက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင်ဖီယိုရဲ့ Facebook website နဲ့ YouTube မှာလည်းတစ်ချိန်လဲထုတ်လွှင့်ခြင်းအတွင်းမှာဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့ကြာသပတေးညအတိုင်းထုတ်လွှင့်ပေးနေကြပတ်စဉ်ကဏ္ဍတွေတဲ့ကကျွန်တော်ပြောပြနေကြကြံမာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတဝါကြီးနားဆင်ကြည့်ရှုအောင်ပါမြမစီရေးအစင်လားဆိုတဲ့ခေါင်းစဉ်နဲ့အခုအညာဒေသစစ်သွေးစစ်မှန်တက်ကြွပြီးတော့ဖြစ်လာတာတွေကိုသုံးသက်ထားပါလေစီရေးစင်လားကြီးမားတဲ့အညာဒေသမှာစစ်သွေးစစ်မှန်တွေပြန်လည်နှိုးကြလာပြီးဆရာနာရှင်ဆန့်ကျင်စစ်ပွဲဆင်နွှဲနေပုံနောက်ဆက်တွဲကိုဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့တူတင်ပြထားပါတယ်ခင်ဗျာ
သခိုင်းမကွေးနဲ့မန္တလေးတိုင်းဟာစစ်ရေးအစဉ်လာကြီးမားတဲ့နယ်မြေတွေဖြစ်ပါတယ်သူတို့ရဲ့ပြောင်မြောက်တဲ့စစ်သွေးစစ်မှန်ဟာစစ်အာဏာရှင်ဆန့်ကျင်ရေးမှာပြန်လဲနိုးကြွားတက်ကြလာပုံရပါတယ်။ကွယ်လွန်သူစစ်သမိုင်းသူတွေဒီ EN Hit ရေးသားပြုစုတဲ့19ရာစုအာရှစစ်တပ်များဆိုတဲ့စာအုပ်မှာဂုံးပေါင်ခေတ်မြန်မာစစ်တပ်အကြောင်းစာမျက်နှာ80ကျော်ရေးထားပါတယ်။မြန်မာစစ်တပ်မှာခြေလျင်တပ်၊မြင်းတပ်၊စင်တပ်အမြောက်တပ်စသဖြင့်စစ်တပ်၄မျိုးရှိပါတယ်တဲ့။စစ်မှုထမ်းမှုအတွေ့အရက်ဒေသကိုလိုက်ပြီးစစ်တီကိုခွဲရန်ပြပို့ရပါတယ်။မုံရွာမန္တလေးနဲ့ကြောက်စဲဟာခြေလျင်တပ်အတွက်စစ်သားပေးရပြီးမိတိတားနဲ့မြင်းကြံကမြင်းတပ်သားစုဆောင်ပေးရပါတယ်။စကိုင်းနဲ့ရွှေဘိုကမြင်းတပ်နဲ့အမြောက်တပ်အတွက်တာဝန်ယူရပါတယ်။စစ်မှုရန်ရိတ်ခါအတွက်အလုပ်လုပ်ခွင့်ရတဲ့မြေယာကိုစားမြေလို့ခေါ်ပါတယ်။ဒီစနစ်ကိုရာစုနှစ်နဲ့ချီပြီးကျင့်သုံးလာခဲ့တဲ့အညာဒေသဟာစီရေးအစဉ်အလာအလွန်ကြီးမားပါတယ်။ဒါကြောင့်အင်္ဂလိပ်တပ်နဲ့ရင်ဆိုင်တွေ့တဲ့အခါမှာအလွယ်တကူအနိုင်ရလိမ့်မယ်လို့မြန်မာဘက်ကတွက်ပါတယ်တဲ့
။မြန်မာတပ်လို့တန်ဆွမ်းပြီးတတိပြောင်မြောက်တဲ့စစ်တပ်မျိုးအင်္ဂလိပ်တွေတခါမှမတွေ့ခဲ့ဘူးလို့အမေရိကန်သာသနာပြုဂျက်ဆင်ကအမှတ်ချက်ချပါတယ်။စစ်သည်မျိုးဆက်ကပေါက်ဖွားလာသူတွေဖြစ်ပြီးအပင်မန်းခံအကြမ်းတမ်းခံပြီးတတိပြောင်မြောက်သူမျိုးတိုက်ပွဲမှာအနိုင်ရတာကများပါတယ်။သူတို့ထက်အတတ်ပညာနဲ့လက်နက်အင်အားမြင့်မားတဲ့အင်္ဂလိပ်တပ်နဲ့တွေ့တော့မှစစ်ရှုံးတော့တာဖြစ်ပါတယ်။အင်္ဂလိပ်ကိုစစ်ရှုံးတဲ့အချိန်မှာမြန်မာစစ်တပ်မှာမီးသနက်ကန်ဆောင်သူတွေရှိနေပါပြီ။ဒါလေးများလှန်တန်လှန်စွတ်ဒူးလေးစတာတွေကိုမြန်မာတွေအဓိကသုံးစွဲပေမဲ့ဆက်ကွနစ်ရာစုတပင်ရွှေတိလက်ထက်ကတည်းကတနက်ကိုတွေ့ဘူးရပါတယ်။အဲ့ဒီခေတ်ကပေါ်တူဂီတွေကိုတနက်အမှုတန်းတွေအဖြစ်အသုံးပြုခဲ့ပါတယ်။ကိုမောင်ခင်မှာမီးတနက်ကင်စစ်သည်2000ရှိနေပြီလို့ဆိုပါတယ်မင်းတုံးမင်းလက်ထက်မှာ Enfield Rifle အလက်2000တင်သွင်းကြောင်းသိရပါတယ
်ဗန္ဓုလအဖြစ်နာမည်ကျော်ကြားလာတဲ့နေမျိုးသူရရဲကောင်ကုတ်ခဲတဲ့တပ်မှာအင်အား9000ရှိတဲ့အနေနဲ့1000ကဂျင်းပေါ်ကချင်တွေဖြစ်ပါတယ်တနက်စစ်သည်တိုင်းရမ်းမုံထဲတဲ့ဥဂျိုကိုကင်ဆောင်ကြပြီးရမ်းမုံကိုကိုယ်တိုင်ဆက်သူတွေလည်းရှိပါတယ်မီးတနက်အပြင်ဂျင်ဂေါ်ကပခုံးတန်းတနက်ကြီးလည်းရှိပါတယ်ဒီတနက်ကြီးကိုပြစ်ဖို့စစ်သား2ယောက်လိုပါတယ်မဟာဗန္ဓုလတပ်ကစစ်တီတောင်းကျော်ဓနုဗျူမှာစုဝေးခဲ့စဉ်ကဂျင်ဂေါ်တနက်ကြီးအလက်300လောက်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့လက်နဲ့အရေးအသွေးတာလွန်ကောင်းဝင်ပြီးစီကတ်စနစ်ကြတဲ့အင်္ဂလိပ်စစ်တပ်ကအနိုင်ရရှိသွားပါတယ်တကယ်တော့မြန်မာစစ်တပ်ဟာအနှစ်တရာကျော်ခေတ်နောက်ကျတဲ့ဒဏ်ကို ခလိုက်ရတာဖြစ်ပါတယ
်အခုလေတူမီတနန်းနဲ့ဆက်အာနာရှင်စန့်ကျင်ရေးစတင်ခဲ့တဲ့အညာဒေတာဟာလက်နက်မျိုးစုံတီထွင်ထုတ်လုပ်တဲ့အဆင့်ကိုရောက်လာပါပြီတူမီတနန်းနေရာမှာတဒေါထိုးတနတ်တွေရောက်လာတာတွေ့ရပါတယ်။နှွေဦးတော်လန်ရေးမတိုင်မီနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့တိုင်းသားလက်နက်ကင်တွေကြောင့်မြန်မာပြည်မှာလက်နက်ဈေးကွက်ရှိနေတာကြားလာပါပြီ။ဒါပေမဲ့နေရာဒေသကိုလိုက်ပြီးလက်နက်ဝယ်ယူဖို့လွယ်ကူတာရှိသလိုခက်ခဲတာမျိုးလည်းရှိပါတယ်။ဒါကြောင့်ကိုတူကိုဒတီထွင်ကြံစပြီးလက်နက်ပစ္စည်းထုတ်လုပ်တဲ့နေရာဌာနတွေအများအပြားပေါ်ပေါက်လာပါတယ်။ဒေသခံတွေရဲ့တီထွင်ကြံစမှုကိုတော်လန်ရေးဘက်ကူးပြောင်းလာတဲ့စစ်ဗိုလ်တွေတောင်အံ့ဩကြပါတယ်။မောင်းသူမဲ့ drone လေယာဉ်ကိုဆောက်လုပ်ပြီးစစ်ကောင်စီတပ်ကိုဘုံကျဲတိုက်ခိုက်တဲ့အဆင့်ကိုရောက်နေပါပြီ။ဘုံသီးအမျိုးမျိုးနဲ့မိုင်းအမျိုးမျိုးကိုလည်းထုတ်လုပ်နိုင်ပါတယ
်။ဒီနေရာမှာ19ရာစုမှာဖြစ်ပွားတဲ့အမေရိကန်ပြည်တွင်းစစ်လင်းတင်အကြောင်းတင်ပြလိုပါတယ်။ပြည်တွင်းစစ်မှာစစ်ပစ္စည်းအများအပြားတီထွင်လာတာတွေ့ရပါတယ်။အသေးပြောင်လဲများလာတဲ့ရေရှည်စစ်ပွဲမှာတီထွင်ထုတ်လုပ်မှုဟာစက်မှုအတတ်ပညာထွန်းကားတဲ့မြောက်ပိုင်းပြည်နယ်တွေရဲ့အားတာချက်ဖြစ်သွားပါတယ်။ကျွန်းလုံးအားကိုအခြေခံတဲ့တောင်ပိုင်းပြည်နယ်တွေဟာချမ်းသာကြပါတယ်။စစ်ပစ်ခါစားမှာမြောက်ပိုင်းမှာရောတောင်ပိုင်းမှာရောတနက်များများဆဆရှိတာမဟုတ်ပါဘူး။ရှင်းဟောင်းရိုင်ဖယ်တွေကိုကန်ရပါတယ်။ဒါပေမဲ့တနက်ပြောင်းရွှေ့ပြီးအဝေးပြစ်နိုင်တဲ့ရိုင်ဖယ်တနက်ပေါ်ပေါက်လာတာဟာစစ်အခြေအနေကိုပြောင်းလဲစေပါတယ်။စံပူထုံကားတဲ့မြောက်ပိုင်းဟာခင်မီရိုင်ဖယ်ကိုအရင်ဆုံးသုံးနိုင်ပေမဲ့မြောက်ပိုင်းမှာနှစ်ဖက်စလုံးသုံးနိုင်တဲ့အခြေအနေဖြစ်သွားပါတယ်။ဒီနေရာမှာကြီးတောင်တီထွင်မှုဟာစစ်အခြေအနေကိုပြောင်းလဲစေပါတယ်။ကြီးတောင်သုံးတဲ့ရိုင်ဖယ်ဟာအမြောက်သမားကိုပစ်ခတ်နိုင်တာမို့အမြောက်တပ်လည်းအသုံးမဝင်တော့ပါဘူး။မြင့်တပ်သားကိုလည်းပစ်ချနိုင်တာမို့မြင့်တပ်ဟာတည်ယူပို့ဆောင်ရေးအတွက်သာအသုံးဝင်ပါတော့တယ်။ဆိုလိုတာကတော့အစာပိုင်းမှာစင်အားမြတ်တာပြီမဲ့တီထွင်တဲ့မြောက်ပိုင်းကအောင်ပွဲခံသွားတဲ့အကြောင်းပဲဖြစ်ပါတယ်ခင်ဗျာ
မြမစီအစင်လာကြည့်တဲ့အညာဒေတာကအခုလက်ရှိစစ်မှန်ကိုဥအောင်ခင်ရဲ့မြမရေသုံးသက်ချက်မှနှာစင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ချက်မရေကဏ္ဍပါကိုဗစ်မျိုးကွဲစိတ်သက်ကနေဆက်ကာကွယ်ရေးကိုပြောပြထားပါတယ်မြန်မာမှာအခုနောက်ဆုံးတွေ့ထားတဲ့ Omicron မျိုးကွဲစိတ်သက်ကကူးစက်မြန်ပြီးလာမယ့်ရှေ့ကာလမှာအဓိကလွှမ်းမိုးတဲ့ COVID ပိုးဖြစ်လာနိုင်ချိန်မှာဆက်ကာကွယ်နိုင်ရေးကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။လက်ရှိမျိုးကွဲစိတ်သက် XBB.1.16 အပြင်နောက်ဖြစ်လာနိုင်တဲ့မျိုးကွဲစိတ်သက်တွေကပါကာကွယ်ရေးဘာတွေလှုပ်သင့်ပါလဲ။ဒီကြောင့်နယူးယောက်မြို့ Wake Up Flight ဆေးရုံကညွှန်ကြားရေးမှူးနဲ့မြန်မာလူနာတွေကိုလည်းဖုန်းကတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇယာသက်ကိုကျွန်တော်မေးမြန်းထားပါတယ်ခင်ဗျာ။
โอเคดร.เสียดักเนี่ยตนรุမြန်မာနိုင်ငံမှာနောက်ဆုံးဒီโควิดမျိုးကွဲစိတ်သစ်ပေါ့เนาะ XBB 1.16 ရဲ့ကူးစက်နိုင်ငံနဲ့ဒီပိုးကနေပြီးတော့သေဆုံးမှုတွေရှော့ချနိုင်ဖို့အရင်အဓိကပြောပြီးမှာဒီတစ်ခါတော့ဆရာကြီးဒီမျိုးစိတ်စိတ်ရဲ့ရှေ့ဆက်ဖြစ်လာနိုင်ခြင်းနဲ့နောက်ဘလို့ကာကွယ်နိုင်တာတွေကိုအဓိကဆက်ပြောမှာမို့ဒီမျိုးကွဲစိတ်သစ်ကဆရာကြီးမြန်မာနိုင်ငံမှာရောလွှမ်းမိုးနိုင်ခြင်းရှိနေလားဆရာကြီ
းရှိပါတယ်ဖြစ်လာဖို့ chance တော်တော်လေးများပါတယ်ဘာလို့လဲဆိုတော့အိန္ဒိယမှာတော့ဖြစ်လာတယ်ဆိုတော့လေယူရီးယားမှာလည်းတော်တော်လေးဖြစ်နေတယ်ဟောင်ကောင်ဘက်မှာလည်းစပြီးတော့ဖြစ်နေတယ်ဆိုတော့ပွားမှာပဲလေဒီကောင်ကတော့ဒါပေမဲ့လေဒါဒီနေ့ဒီအချိန်မှာဖြစ်နေတဲ့တပိုင်းပေါ့နော်ဆိုတော့နောက်နှစ်ပတ်လောက်ကြာလို့ရှိရင်နောက်ထပ်မျိုးကွဲတစ်ခုထပ်ပေါ်လာမယ်ဆိုတော့ပေါ်လာနိုင်တာပဲသူတို့စမ်းနေလို့ရှိရင်ပေါ်လိမ့်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီရှေ့ဆက်ကာကွယ်ဖို့အတွက်အမေရိကန်မှာပေါ့နော်ဒီကာကွယ်ဆေးထိုးတာပါဝင်လှုပ်ဆောင်နေတာတွေနဲ့မြန်မာအတွက်ပါဆက်ဆက်ပြောပြပေးလို့ရမှာဆရာ
ကျွန်တော်ဒီ CDC က emergency meeting လုပ် discussion လုပ်ပါတယ်အခုဆိုလို့ရှိရင်ကျွန်တော်ဒီနိုင်ငံမှာလည်းဘောင်းစုံထိုးနေကြတာတချို့လူတွေက၄လုံးထိုးတာရတယ်တချို့က၃လုံးထိုးတယ်တချို့က၅လုံးလုံးထိုးတာတယ်ပေါ့နော်ငါတို့2023အခုလာမယ်စောင့်တွင်းပေါ့နော်ကျွန်တော်စပြီးကြိုပြီး prepare လုပ်ကြတာပေါ့လေဆိုတော့ဒီ various ဆိုဒီလိုအကောင့်တွေလည်းပေါ်လာမှာပါดาวเล่ยัดตั้งไม่ได้หรอกแต่ใบแม้ดีอะคาวนี้เนี่ยดูจนเรา12แฟบไปเลยว่าดีโลหนีพวกด้วยบาวสตรัทเจจี้ไปเลยเลยสรเอาอย่างงงว่าบะนะลงไปโทท้าบาสิแต่แม้ตัวไพรมารีซีบี้สรเราปี้อ่ะมั้ยปี้ท้าพี่ได้หลุมมันนะเนี่ยดีอกุลาเมเซปเทมเบอร์2023อ่ะนี่ซะไปเลยရှင်อยู่ดายดูดายดี တလုံးပဲလိုတယ် it's a booster ဆိုတော့ကျွန်တော်ဒီနိုင်ငံမှာတော့ bivalent ရှိတဲ့အတွက်ကြောင့် bivalent booster ကိုထိုးပါ
ဟုတ်ကဲ့ဆရာဒီနေ့မှာမြန်မာနဲ့တခြားနိုင်ငံတော်များများမှာကဒီ bivalent နှမျိုးဆက်ကာကွယ်ဆေးပေါ့နော်မရနိုင်သေးတဲ့အခြေအနေဖြစ်နေတော့ဘယ်လိုအကြံပြုချင်လဲဆရာ
သူတို့ကတော့အကြံဉာဏ်ပြုတာကတော့ monovalent ရှိတဲ့ဟာကို monovalent booster ကိုထိုးပါ booster လို့ပြောပေမဲ့လည်းအဲ့လိုမျိုး the same vaccine ပါပဲအစ်စ်တခုမဟုတ်ပါဘူးဟို bivalent ရခဲ့ရင်တော့အဆင်ပြေတာပေါ့ကျွန်တော်သိသလောက်ကတော့ bivalent က very limited ပါနေနိုင်ငံနဲ့တချို့သောနိုင်ငံတော်တော်များများတော့မရပါဘူးဆိုတော့ဒီကျန်းမာရေးဝန်ကြီးဌာနနဲ့ကိုယ်နဲ့ကိုက်ညီတော့ policy ကိုချပြရမှာပဲဒါမှသာလေဒီလိုမျိုးဘာ strain နေပဲပေါ်လာဒီလိုမျိုး outbreak ဖြစ်ဖို့ဆိုတာပေါ့ပွာသွားတာပေါ့နော်လူတွေအများကြီးဒုက္ခရောက်ဆိုတော့ဒီနေ့ဒီချိန်ဒီသေးတဲ့လူမရှိဘူးလားရှိတာပေါ့ WHO တဲ့ဝင်ကြည့်ပါတောင်းကနန်းရှိချီသေးပါလေအသေးပြောက်နှုံးသည်အလွန်တရာမှများသေးတာပဲဒါပေမဲ့လည်းတကယ်တမ်းဖြစ်ပြီးတော့လူကြီးတန်းတဲ့ချီဖြစ်သွားလို့ရှိရင်900ခန့်လုံးသေးလို့ရှိရင်ဘယ်လောက်များသလဲလူကြီးတစ်တောင်းလောက်ဖြစ်ပြီး900ခန့်လုံးဖြစ်တဲ့အခါမှာဘယ်လောက်များသလဲဆိုတာရှင်းကြည့်လို့ရပါတယ်ဒါတွေကကျွန်တော်တို့အရင်တုန်းကနယူးယောက်မှာဖြစ်ခဲ့တဲ့ဟာတွေကိုသူတို့ကနမူနာယူပြီးတော့ဘလို့ကာကွယ်ကြမလဲဆိုတော့ပေါ့နော်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆိုလိုတာကတော့ bivalent ရှိတဲ့နိုင်ငံတွေအတွက်ကတော့တစ်နှစ်တစ်ခါဟိုပုံမှန်တုတ်ကွေးလိုပဲကာကွယ်ဆေးထုတ်လို့ရသွားတဲ့အနေအထားပေါ့ဆရာနော
်ဟုတ်ပါတယ်အ
ဲ့တော့တစ်ချိန်တည်းမှာ WHO ကဒီအရေးပေါ်ချင်တဲ့အနေနဲ့ရုပ်လိုက်ပေးမယ်ဒီ XBB ကိုစပြီးတော့ variant of interest ဆိုပြီးတော့သတိထားသင့်တယ်လို့နောက်ပြောင်းကြေညာလိုက်ရတဲ့အတွက်ဒီ bivalent မထိုးနိုင်တဲ့နိုင်ငံတွေအတွက်ကောဆယ်ဆရာကတော့ဒီ monovalent ပဲဆက်ထိုးဖို့တော့ပြောထားပေးမယ်။နောက်ပိုင်းကဒီဟို bivalent ကအဓိကတော့ omicron ကိုတင်မှတ်ထားတာပေါ့နော်
။ဟုတ်တယ်ခင်ဗျာ
။အဲ့ဒီခါကျတော့အခုက omicron နဲ့ဖြစ်နေတော့
ဟုတ်တယ်ခင်ဗျာ
။ဟုတ်ကဲ့။အဲ့ဒီအပေါ်မှာရောဘယ်လိုအကြံပြုချင်လဲ
။ဟုတ်အဲ့ဒါ affected တော့ရှိတာပေါ့ကွယ်။တပိချွာတော့သူတို့ bivalent ရအောင်လို့သူတို့လုပ်နေပါတယ်လို့တော့ပြောတာပေါ့နော်။ဒါပေမဲ့လည်းဘလောက်အချိန်အတွင်းမှာရနိုင်မလဲဆိုတာလည်းနည်းနည်းတော့ပြောရခက်တယ်ဆိုတော့အထူးသဖြင့်ကတော့နိုင်ငံအများစုကရသွားတာတရုတ်ပြည်ကထုတ်တဲ့ဟာရယ်ကိုဗစ်ရှီလို့ခေါ်တဲ့အိန္ဒိယထုတ်တဲ့ဟာရယ်နောက် AstraZeneca ထုတ်ထားတယ်ဆိုတော့ monovalent လို့ကျွန်တော်ပြောနိုင်လို့ရှိရင်ကျွန်တော်တို့ရဲ့ wuhan strain ပေါ့တကယ် original strain ကိုထည့်ထားတာပေါ့ဆိုတော့ညဒီနိုင်ငံမှာ messenger RNA based vaccine ရဲ့ original strain ဒီ wuhan strain ကိုမူတည်ပြီးတော့လုပ်ထားတဲ့အတွက်ကြောင့်ဆိုတော့ affected ရှိနိုင်လားဆိုတော့မနိုင်ပြောရလို့ရှိရင်တော့ဘာမှမသိဘူးကိုယ်။ဘာလို့လဲဆိုတော့သူတို့ကအခုပြောနေတဲ့လူတွေအကုန်လုံးက bivalent ကိုရထားတဲ့လူတွေက bivalent နဲ့လှုပ်ထားပြီးတော့ clinical data တွေကိုကြည့်ပြီးတော့ပြောကြတာ။ vaccine ထိုးထားပြီးတော့ဒီနိုင်ငံမှာ neutralizing antibody ဘယ်လောက်ကြီးသည့်ဘယ်အချိန်မှာကျသွားသလဲ။ဆိုတော့ဒါတွေပေါ်မှာမူတည်ပြီးတော့ပြောကြတာ။ဆိုတော့ကျွန်တော်တို့ဒီကုသရောဂါဆရာဝန်လောကထဲမှာတော်တော်လေးနာမည်လည်းကြီးတဲ့ဒီနိုင်ငံမှာအိန္ဒိယလူမျိုးလည်းဖြစ်တဲ့လူမျိုးသမီးပေါ့နော်။သူကတော့ University of San Francisco မှာဆိုတော့နောက်ဆုံးတစ်ခေါက်ဒီအိနီယာမီတင်းထဲမှာလည်းသူတို့ပါကြပါတယ်ပြောကြပါတယ်မိုနိုဗီလန်နဲ့ still bivalent မရှိတဲ့နိုင်ငံမှာ bivalent မမရနိုင်တာဘာလို့မလဲပေါ့ညီမဆိုတော့မိုနိုဗီလန်ပဲထိုးအောင်ပါပဲမထိုးလို့လည်းမရဘူးဆိုတော့ဘာလို့လဲဆိုတော့မထိုးရင်သေးကြတာကြာသွားမယ် antibody ကထိုးခဲ့လို့ရှိရင် antibody တော့တက်လာမယ်ဘယ်လောက်ကြီးတက်လာမလဲဆိုတာအချိန်အနေနဲ့အချိန်ကာတစ်ခုမှမူတည်ပြီးတော့ကျွန်တော်တို့ကြည့်မယ်နောက်ဆုံးကြတော့ကိုရအနေနဲ့အနေနဲ့monovalent ပဲဖြစ်ဖြစ် bivalent vaccine ပဲဖြစ်ဖြစ် you need a booster
တစ်ဖြည့်ကကွယ်စေပါတော့
ဟုတ်ကဲ့
ဟုတ်ကဲ့
every year နှစ်တိုင်းနှစ်တိုင်းမှာ covid အတွက်ပြန်ပြီးတော့အားအသစ်ထည့်ပြရမှာပေါ့နော်နောက်တစ်လုံးထပ်ထိုးပြရမယ်ဟို bivalent မရတဲ့အတွက်ကြောင့်လည်းစိတ်ပူစရာလားဆိုတော့ပူစရာတော့မှန်ပေမဲ့လည်းရှိမှမရှိနိုင်တာရတာတော့ကျွန်တော်ထိုးပါမယ်ဘယ်လိုအချိန်မှာထိုးသင့်တယ်လဲဆိုတော့ကျွန်တော်ခုနကပြောဆိုပြတော့ဒီနိုင်ငံမှာစောင်းလို့ September လောက်မှစဝေးဆိုတော့ဗမာနိုင်ငံမှာဒီယောဂတဲ့အချိန်မှာအများဆုံးဖြစ်တယ်စောင်းတွင်းမှာပဲဆိုတော့ကျွန်တော်တို့အနေနဲ့အထူးသဖြင့်သတင်းကြွတစောင်းလိုက်ရောက်လာတဲ့အချိန်ဟောကြွတဲ့အချိန်ရောက်စလို့ရှိရင်အရင်တော့ဘယ်အနည်းဆုံးတော့ဟိုနောက်တစ်ခုကတော့လေးလတော့အနည်းဆုံးချရမှာပေါ့နော်အရင်တော့တလုံးထိုးလိုက်ဟာလေးလချတာဆိုလေးလကျော်သွားတယ်ဆိုလို့ရှိရင်ထိုးဖို့အခွင့်အရေးရလို့ရှိရင်ပြန်ထိုးပါ
ဟုတ်ကဲ့ဆရာကြီးနောက်ရောကာကွယ်နိုင်မှုတက
်ကျမကြီးအသိပညာပေးတဲ့လူတွေကလည်းပေးတယ်လက်ဒီလို master လို့နေတဲ့အချိန်မှာရှိအခုကျရင်တော့တက်စရာမလိုတော့ဘူးနိုင်ငံတကာမှာဖြစ်နေတဲ့အခါမှာဒါပေမဲ့လေကိုကနေမကောင်းဖြစ်ရင်တော့တက်အောင်ပေါ့နော်ကိုနေမကောင်းဖြစ်လို့ရှိရင်လူတွေနဲ့ပွဲလန်းတပင်းတွေကိုရှောင်ရှားအမယ်အများပြည်သူတွေသုံးနေတဲ့ရင်ရထားတွေကိုတက်နိုင်သလားမသုံးဘူးသုံးလို့ရှိရင်လည်းမဆိုတက်ပြီးတော့သွားတယ်လူများရှိမှနှာစည်းခြင်းတို့ချောင်းဆိုးတာတွေကိုတက်နိုင်သလားမလုပ်ဘူးလုပ်လို့ရှိရင်လည်းနှာခေါင်းအုပ်ပြီးတော့ဆိုးတယ်နှာခေါင်းမှာပေးဝိုင်းအဲ့ဒါကိုလှုပ်ပြစ်လိုက်တယ်နောက်တစ်ခုပြန်တက်တယ်လက်ကိုစီးတယ်ဒီလိုမျိုးကိုယောဂဖြစ်တယ်လို့ထင်လို့ရှိရင်စစ်တယ် စစ်သွားပြီလို့ရှိရင်ဒီနိုင်ငံမှာတော့ငါရက်ပေါ့နော်ယောဂလက္ခဏာပျောက်သွားတဲ့ချိန်အထိကိုကခွဲပြီးတော့နေလိုက်တယ်ဒါတွေကတော့ဘယ်လိုအကောင်မဖြစ်ဖြစ်လုပ်ကိုလုပ်အောင်ပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမြန်မာမှာလက်ရှိကိုဗစ်မျိုးကွဲစိတ်သစ်ကနေဆက်ကာကွယ်နိုင်ရေးကျွန်တော်ပြောခဲ့တဲ့ကျန်းမာရေးကဏ္ဍမှာနှาศင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုဆက်နှาศင်ကြည့်ရှုရမှာပါရှမ်းမြောက်တိုက်ပွဲတွေနဲ့မုံတိုင်းတင်ရခိုင်ချင်းတွေနောက်ကချင်ချင်းတနင်္သာရီဘက်တိုက်ပွဲတွေကိုပြောပြထားပါတယ်ဒီအစီအစဉ်ကိုတော့ FVR လို့တူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်းသားသတင်းတောက်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသကတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်လာရှိုးမှာတအန်းတက်မတော် TNL နဲ့စစ်ကောင်စီတပ်တို့အကြတိုက်ပွဲတွေဖြစ်ပွားနေပါတယ်။မုံတိုင်းတင့်ပြည်သူတွေကိုတွားရောက်ကူညီပေးခဲ့တဲ့စာရေးဆရာဝင်ဟင်အောင်ဖမ်းဆီးခံလိုက်ရပါတယ်။တရင်လွားတွေထဲမှာတော့မိုခါဆိုင်ကလုန်းမုံတိုင်းဝင်ရောက်ပြီးတဲ့နောက်ရခိုင်နဲ့ချင်းမှာအရေးပေါ်အကူအညီတွေမရသေးတဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟော်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းလားရှိုးမြို့နယ်မှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ် TNL နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲဖြစ်ပွားတာမရှိဘဲအချိန်တန်ကြာရပ်တန့်နေရကနေမေလတတိယအပတ်မှာပြန်လည်ဖြစ်ပွားခဲ့တယ်လို့တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNL တရင်နဲ့ပြန်ကြားရေးတာဝန်ခံတူပုံမူကြီးမိုင်းအကျော်ကပြောပါတယ်စစ်ကောင်စီတပ်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်တိုက်ပွဲဖြစ်ပွားရတာဖြစ်တယ်လို့ဒုတိယဗိုလ်မှူးကြီးမိုင်းအိုက်ကျော်ကဆက်ပြောပါတယ်မေလ17ရက်အပတ်မှာတော့တိုက်ပွဲဖြစ်ပွားတာမျိုးမရှိတော့ပေမဲ့စစ်ကောင်စီတပ်က PSLF TNL ထိန်းချုပ်ထားတဲ့ဒေသတွေမှာစစ်အင်အားဖြန့်ကျက်ထားတယ်လို့ PSLF TNL ကဆိုပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမှာရှမ်းတပ်နှစ်တပ်ကစစ်ရေးစစ်တိုက်တင်းမာနေတာကြောင့်နေရက်မပြောင်းရဲကြသလိုလေယာရဲလည်းမစင်းနိုင်ပဲဒေသခံတွေဟာထိုင်းနယ်စစ်ဘက်ကိုနေ့စဉ်ရောက်ရှိလာနေပါတယ်ရှမ်းပြည်တောင်ပိုင်းစနင်းတောင်လေချာမိုင်းကင်မိုင်းနောင်ကြည်တီစတဲ့မြို့တွေကကြီးလက်ဒေသခံတွေကထိုင်းနယ်စစ်ဘက်ကိုရောက်လာကြတာဖြစ်တယ်လို့သူတို့တွေကပြောပါတယ်အခုလူရောက်လာပြီးနောက်အခုစတင်နှစ်မှာတော့ထိုင်းနိုင်ငံချင်းမိုင်ခရိုင်ကွင်းဟိုင်မြို့နယ်တဲကကုန်းကျော်စစ်ဘေးရှောင်စခန်းအနီးထိုင်းမြန်မာနယ်စပ်ဖွဲ့အဝင်းအင်းဖုံးကြီးကျောင်းတိုက်မှာရှမ်းပြည်တောင်ပိုင်းကရောက်လာတဲ့ကိုရင်ငယ်ကျောင်းသား60ရှိနေတာကြောင့်အခုဆိုရင်ကျောင်းသားစုစုပေါင်း100ကျော်ရှိနေပါတယ်
မုံတိုင်းတင့်ပြည်သူတွေကိုတွားရောက်အကူအညီပေးနေတဲ့ပရဟိတဓမ္မတယောက်ဖြစ်သူစာရေးဆရာဝေဟင်အောင်ကိုမေလ23ရက်မနက်ပိုင်းမှာစစ်တွေမြို့နယ်အမြင့်ကျွန်းအနီးမှာစစ်ကောင်စီတပ်ကဖမ်းဆီးသွားတယ်လို့မျက်မြင်တွေကပြောပါတယ်။သူနဲ့အတူသူ့သမီးဖြစ်သူအပါဝင်လူငယ်တချို့လည်းပါဝင်ပြီးကြောက်တန်းစစ်ဆေးရေးဂိတ်အလွန်အမြင့်ကျွန်းရွာအနီးမှာဖမ်းဆီးခံလိုက်ရတာဖြစ်တယ်လို့ဆိုပါတယ်။သူတို့ကိုဘာကြောင့်ဖမ်းဆီးသွားတယ်ဆိုတာမသိရသေးတယ်လို့ဘယ်နေရာမှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာလည်းမသိရသေးဘူးလို့သူရဲ့လုတ်ဖော်ကင်ဖက်တွေကပြောပါတယ်လူငယ်စာရေးဆရာဆရာဝေရင်အောင်က2018ခုနှစ်ဇန်နဝါရီလ3ရက်လဲရတိတောင်မြို့နယ်မှာလုတ်တဲ့ရခိုင်အချုပ်ချာအာဏာကျဆုံးနေ့ဟောပြောပွဲမှာလက်နက်ကင်ဒေါ်လာရင်းနဲ့ပတ်သက်တာထည့်တွင်ဟောပြောတယ်လို့ဆိုပြီးဒေါက်တာအေးမောင်နဲ့အတူဖမ်းဆီးခံရသူလည်းဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းလေတူလမ်းပိုင်းရှိနန့်ဖြက်ရွာနဲ့တိန်ကောက်ရွာကဒေသခံတွေကိုစစ်ကောင်စီတပ်ကလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။မေလ23ရက်နေ့ကတနိုင်းဘက်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကမိသွေးဖုတ်လုပ်ငန်းလုပ်ကင်ကြတဲ့ဒေသခံ၄ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။ဒေသခံတွေကိုလူသားတိုင်းကအဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့စစ်ကောင်စီစစ်ကြောင်းဟာတနိုင်းအခြေဆိုင်ခလာယာ290တပ်ဖြစ်ပြီးအဲ့ဒီစစ်ကြောင်းမှာအင်အား80ခန့်ရှိတယ်လို့ဒေသခံတွေကပြောပါတယ်သူတို့ဟာကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ခြုံကူတိုက်ခိုက်မှုကိုခံရမှကြောက်တဲ့အတွက်ဒေသခံတွေကိုလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့ဆိုပါတယ်
Palan ha khan jan ma pyaw song twa de data khan ne yaw ye mi shu khan tha ya de yauk alaw go ha kha myo niya lon ywa te ni ti pho lan ga sit kaun si tat phwe sakhan cha de niya ma mi ta su win ni ga twet shi khe ja ba de me la 22 yan ni manat pai ma mi ta su win ni ga pyaw ni de turo ne yaw go mi lawn jwan bi yauk alaw go twet shi khe da phit de lo mi ta su win ne ni sat tu tyaw ga pyaw ba de turo re ha me la 2 yan ni ga ti tein myo ni mat jin hauk won atat 38 ne Hakamuni, Ulian Satun, at that thousand and a year do pippi, Nangan Gulama, that Dantopo, Palamugani, Hakamugu, Sankane, Dwake, Jaya, Chun Jonuane, Haka, Aja, Sikonsi, Sakantare, Nia, Anita Waima, Jelson Dwara Pipare.
The Nentai Dianti Sai, Bumu, the Mochan, Usire, MSDF, Mumpi, Gagueta, Puewini, Pelson Nira, Dumpa Jalabi, Pipime, Dine Chinti, Matui, De Bulu, Piovare, MSDF, Apuega, Gayen Lenagai, Apu. တပ်ဖွဲ့ဝင်5ဦးလက်နက်တွေနဲ့အတူပျောက်ဆုံးနေတာဖြစ်ပြီးအခုချိန်ထိတရင်အစနာမကြားရသေးဘူးလို့ MSDF ခေါင်းဆောင်တယောက်ကပြောပါတယ်။ကဲအယူတက်မဟာ၄ကတာဝန်ရှိသူနဲ့ဗုတ်ပြင်းမြို့နယ်အတွင်းတွားရောက်တိုက်ဆုံခဲ့ပြီးပြန်လာတဲ့
ကျန်တပ်ဖွဲ့ဝင်5ဦးနဲ့ဒီကနေ့အထိအဆက်အသွယ်ပြတ်တောက်နေခဲ့တာဖြစ်ပါတယ်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။မောခဆိုင်ကလုံးမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာတပတ်ကျော်လာတဲ့အထိအရေးပေါ်ကူညီကယ်ဆယ်ရေးတွေမရသေးတာကြောင့်မုန်တိုင်းသင့်ပြည်သူတွေအခက်ကြုံနေကြတဲ့အကြောင်းမောင်အေးကနေစုစည်းတင်ဆက်ထားပါတယ်။
မေလာတစ်ဆယ်လျာနေ့ကရခိုင်ပြည်ကိုအားကောက်တဲ့မောခဆိုင်ကလုံးမုန်တိုင်းဝန်ရောက်တိုက်ခိုက်ခဲ့တာအခုဆိုရင်တပည့်ကျော်ကြာလာပြီဖြစ်ပေမဲ့စိုက်ကောက်စီနဲ့နိုင်ငံတကာအဖွဲ့အစည်းတွေကမုန်တိုင်းသံပြည်သူတွေကိုထိရောက်တဲ့ကူညီထောက်ပံ့မှုတွေမရှိသေးတဲ့အတော့အခကြုံနေကြရတဲ့အကြောင်းပေါက်တော့ဒေသခံတယောက်ကအခုလိုပြောပါတယ်။
စားရတော့ရရကြေးတော့တဲ့အသီးလေးတွေကိုကောက်ဟင်းရှာပြီးစကွဲဝယ်ပြီးစားနေကြတယ်အိတ်ဖို့နေရာကလည်းမရှိအပြင်အောက်တွေမှာဖြာတွေဒါပေါ်လင်ချာတွေကိုရှာအဲ့လိုနေကြရတယ်မိုးရွာရင်ထိုင်နေရတယ်တခြားလူတွေလည်းအဆင်ပြေလားဆိုတော့အဆင်ပြေဘူးနှုတ်စီဘူးချောက်ဘူးစားတဲ့အိမ်မှာနပူး၃ဦးအဲ့လိုစားကြရတယ်လုံးဝမစားရတဲ့အိမ်တွေကတော့စကွဲပဲစားရတယ်မုန်တီစားရတယ်အဲ့လိုမျိုး၃-၄၀လောက်ရှိတယ်
ယောဘောက်တရားခုနှစ်ဆင်းငါးယောရှိတဲ့ပေါက်တော်မျိုးတွေကလူပေါက်နှစ်သိန်းကျော်မှာလာရှိအချင်းစားတောက်နေထိုင်ရတော့အခကြုံနေကြရပြီးထောင်နဲ့ရှိတဲ့ကျွေးနောတွေလည်းတည်ဆုံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တချို့ယောတွေမှာဆိုနေအိမ်တွေပျက်စီးခဲ့တယ်လို့သောက်ရေကန်တွေလည်းစားငံရေလွှမ်းမိုခံခဲ့ရတဲ့အတော့သောက်ရေလည်းအခကြုံနေရတယ်လို့ငဝေါ်စေကြည့်ရွာသားတယောက်ကပြောပါတယ်။
ယောအစံပေါ်တကကျရတဲ့အိမ်တွေကတော့အိမ်ယာလောက်ပဲကြံခဲ့တယ်။တချို့လူတွေကအိတ်ဖူနေရာတော့မရှိဖြစ်နေကြပါတယ်။တောက်တုံးကြီးကတော့စားငံရေဝင်သွားတဲ့အတွက်မိဆက်ရရွာတွေကနေသွားခတ်ပြီးသုံးနေကြရတယ်။ဟွန်ဒါရှိတဲ့သူတွေကြတော့ပုံနာကျွန်းဘက်ကိုသွားပြီးခတ်နေကြပါတယ်။မုံတိုက်သားပြည်သူတွေကိုကူညီဖို့အတွက်အိန္ဒိယအပါဝင်တခြားနိုင်ငံတွေနဲ့လူရှံတွေကလူတန်းထားတဲ့ပစ္စည်းတွေကိုစိုက်ကောက
ခံတယောက်ကပြောပါတယ်လာရှိအချိန်မှာမုံတိုက်တန့်ပြည်သူတွေကိုဒေသခံဘုရားဟိတအဖွဲ့တွေကကူညီနေပေမဲ့လိုအပ်ချက်တွေအများကြီးရှိနေတဲ့အတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရကအလျောင်းအမြန်ကူညီပေးဖို့လိုတယ်လို့မြေပြင်မှာသောရောက်ကူညီပေးနေသူတွေကပြောပါတယ်
ဆက်ပြီးတော့အင်အားပြင်းမိုခါဆိုင်ကလုံးမုန်တိုင်းကြောင့်ချင်းပြည်နယ်မှာလည်းထိခိုက်ပျက်စီးမှုစီးရင်တွေတိုးလာနေပြီးအခုဆိုရင်လူနေအိမ်ခြေ 3,000 နီးပါးလောက်ပျက်စီးခဲ့ပြီလို့ဆိုပါတယ်မုန်တိုင်းသင့်ဒေသတွေမှာကူညီထောက်ပံ့မှုတွေကတော့မရရှိသေးဘူးလို့လည်းဆိုကြပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစုစည်းထားပါတယ
်မုန်တိုင်းဟာမေလ14ရက်နေ့ကရခိုင်ပြည်နယ်ကိုဗဟုပြုဖြတ်ကျော်ဝင်ရောက်တိုက်ခတ်ခဲ့ပြီးချင်းပြည်နယ်ဘက်ကလည်းတနာရီမိုင်90ကနေမိုင်80အထိတိုက်ခတ်ခဲ့တာဖြစ်ပါတယ်မြို့နယ်6မြို့နယ်ရှိတဲ့ချင်းပြည်နယ်မှာမူခါဆိုင်ကလုန်းမုန်တိုင်းကြောင့်တွန်းဆန်မြို့နယ်ကလွယ်ပြီးကြံမြို့နယ်၈မြို့နယ်မှာထိခိုက်ပျက်စီးမှုအကြီးအကျယ်ရှိခဲ့ပြီးမေလ23ရက်နေ့ထိစရင်အရာချင်းပြည်နယ်တဝန်းလုံးမှာလူနေအိမ် 2,800 ကျော်ပျက်စီးခဲ့တယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ကတဘာပတိအဖွဲ့ဝင်စလိုက်အိုက်ဇက်ခင်ကပြောပါတယ
်အများစုကတော့အမိုးလန်တာများတာပေါ့နော်နိုင်ငံနဲ့ပွင့်သွားတယ်ဒါတွေများပါတယ်တအိမ်လုံးကျွတ်ပြီးတော့နော်လန်ထွက်သွားတဲ့ဟာမျိုးအလွင့်သွားတဲ့ဟာမျိုးအဲ့ဒါတော့ဟိုနည်းတယ်ပေါ့လေသို့တော်လည်းပဲ ဒီအမိုးလန့်သွားတယ်နောက်ပြီးတော့အကတွေပြုတ်သွားတယ်ဆိုတာဟာမျိုးဖြစ်တဲ့အခါမှာဟိုလူတွေကပြန်နေထိုင်လို့တော့မရတော့ဘူးပေါ့နော
်မူခါဆိုင်ကလုံးမုန်တိုင်းကြောင့်ချင်းပြည်နယ်မှာမတူပီမင်းတပ်ပလက်ဝနဲ့ကံပလက်မြို့နယ်တို့ဟာထိခိုက်ပျက်စီးမှုအများဆုံးကြုံခဲ့ရပါတယ် ICNCC ရဲ့စည်ရင်းအရာမတူပီမြို့နယ်မှာအင်ချီ1200ကျော်မင်းတပ်မြို့နယ်မှာ600ကျော်ပလက်ဝမြို့နယ်မှာ400ကံပလက်မြို့နယ်မှာ200ကျော်ဟာခါမြို့နယ်မှာ100ကျော်ဖလန်းမြို့နယ်မှာ100တီးတိမ်မြို့နယ်မှာ51အိမ်နဲ့ထန်တလန်မြို့နယ်မှာ41အိမ်စုစုပေါင်းအင်ချီ2800ကျော်ပျက်စီးခဲ့ပြီးတွန်းဆန်မြို့နယ်မှာတော့အပျက်စီးမရှိဘူးလို့ ICNCC ကဆိုပါတယ်။ဒါ့အပြင်ချင်းပြည်နယ်တဝန်းလုံးမှာစာတင်ကျောင်း185ကျောင်း၊ဘာသာရေးအဆောက်အအုံ102ခု၊ကျန်းမာရေးအဆောက်အအုံ12ခု၊စပကြီ259ခု၊ခန်းမဆောင်6ခုတို့ပျက်စီးခဲ့ပြီးကျွဲနွားနနောက်အကောင်50၊ကြက်ဘဲ73ကောင်နဲ့ဝက်စိတ်6ကောင်တည်ဆုံးခဲ့တယ်လို့ဆိုပါတယ်။ချင်းပြည်နယ်ကမုံတိုင်းတင့်ပြည်သူအများစုဟာဒီနေ့အချိန်ထိအရက်ဖက်အဖွဲ့စည်းကနေတော်လကောင်းအန်ယူဂျီအစိုးရဖက်ကနေတော်လကောင်းတဆုံတရာကူငီထောက်ပံ့မှုရရှိတာမျိုးမရှိသေးဘူးလို့မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေကိုစည်ရင်ပြုစုနေတဲ့ကံပလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ
်ဒီတော့ငွေရတော့ဒီကိုကြီးကပိုးရဖွင့်ကြည့်ရတော့မရှိသေးဘူးခင်ဗျာဘာမှမရှိသေးတာဒီလိုပြည်သားကြောင့်ဘာမရသေးဘူးဒီချိခက်တဲ့ဈေးကြီးကတော့အယားများနေတယ်တနေ့ကျွန်တော်တို့ဒီခုတော့လို့ဈေးကိုကျွန်တော်တို့ဒီတန်ကြီးဟိုရရင်ဒီဟိုရဒီအယူကြီးရဆက်ဆက်ခါရောပေါ့ကျွန်တော်တို့ဒီတစ်ခုမှတော့ဒီနေ့ချိရတော့အရက်ပတ်ပုံစံချင်းမရှိသေးဘူး
ယခုလက်ရှိအနေထားမှာတော့မူခါဆိုင်ကလုံးမုန်တိုင်းဘေးတင့်မြို့နယ်တွေအတွက်ပျက်စီးသွားတဲ့လူနေအိမ်နဲ့အဆောက်အုံတွေပြန်လည်ပြုပြင်ဖို့အိမ်မိုးတွပြအိမ်ရိုက်တံမူကာတာလပတ်စပကြီပျက်စီးသွားတဲ့ဒေသတွေအတွက်ဆန်ရိတ်ခါအခြေခံစားတောက်ကုန်နဲ့စေဝါတွေလည်းကူငင်ထောက်ပံ့ဖို့အရေးပေါ်လိုအပ်နေတယ်လို့ဆိုကြပါတယ်စစ်ကောင်စီအနေနဲ့ချင်းပြည်နယ်မှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ထားတဲ့အပြင်လေကြောင်းနဲ့မြေပြင်ထိုးစစ်ဆင်မှုတွေပြုတ်လုလာနိုင်တဲ့အတွက်မုန်တိုင်းတင့်ပြည်သူတွေကိုကူငင်ထောက်ပံ့ရေးပိုင်းအခက်ကြုံနေရတယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီကပြောဆိုပါတယ်ခင်ဗျာ
အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းလာရှုံးမြို့မှာတအန်းတက်တီအန်အယ်နဲ့စစ်ကောင်စီတပ်တို့အကြားမေလာတက်တီအပတ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်ဖလန်ဟခါကြားမှာပျောက်ဆုံးသွားတဲ့ဒေသခံ၂ယောက်ရဲ့မိရှုခံထားရတဲ့ရုပ်အလောင်းကိုစစ်ကောင်စီတပ်ဖွဲ့စခန်းချတဲ့နေရာမှာပြန်လည်တွေ့ရှိခဲ့ကြပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ရှမ်းကချင်ချင်းတနင်္သာရီစတဲ့တိုင်းရင်းဒေတာတိုက်ပွဲတွေနဲ့မုံတိုင်းသိရခိုင်နဲ့ချင်းချင်းနဲ့ပတ်စဉ်တိုင်းရင်းသတင်းလွှာကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှတော့ VO ရဲ့ချက်သားရင်းညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချက်ကိုမဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ
ရုရှားနဲ့စစ်တုံ့ပန်လဲလှယ်ရေးအစီအစဉ်အရယူကရိန်းစစ်သား106ယောက်ဒီကနေ့ကြာသပတေးနေ့မှာပြန်လည်လွတ်လာတယ်လို့ယူကရိန်းသမ္မတရုံးရဲ့အရာရှိချုပ်ကပြောပါရယ်ပြန်လွတ်လာသူတွေထဲမှာဘာကွတ်မြို့တိုက်ပွဲအတွင်းရုရှားကိုဖမ်းမိတဲ့အရာရှိ၈ယောက်ပါဝင်ပါတယ်စစ်ပွဲနဲ့ဆိုင်တဲ့သတင်းတွေမှာတော့ဒီယူကရိန်းနိုင်ငံအနောက်ပိုင်းကိုရုရှားတို့တိုက်ခိုက်တဲ့ဒီအီရန်လို့အဝေးထိန်ဒရုန်းယာဉ်36ခုကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကဒီကနေ့ပြောပါတယ်အမေရိကန်အစိုးရစီစဉ်တဲ့ယူကရိန်းကာကွယ်ရေးဆိုင်ရာ contract အဖွဲ့တစ်ခုနဲ့ဒီနေ့လုံးမဲ့ online ဆွေးနွေးပွဲကြရင်တော့မြေပြင်မှာထားရှိတဲ့လေကြောင်းယာဉ်ကာကွယ်ရေးစနစ်လက်နက်ခဲရက်နဲ့ယူကရိန်းတပ်ဖွဲ့ဝင်တွေကို F-16 တိုက်လေယာဉ်တွေတင်နှံပေးမဲ့အကြောင်းတွေဆွေးနွေးမှာဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ကပြောပါတယ်အမေရိကန်ပြည်ထောင်စု Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကလာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်ပြိုင်မယ်လို့ဗုဒ္ဓဟူးနေ့ကတရားဝင်ကြေညာလိုက်ပါတယ်။ဒါကြောင့်သူဟာ Republican Party တွင်းမှာသမ္မတဟောင်း Donald Trump နဲ့ဒီသမ္မတလောင်းနေရာအဓိကရှင်ပြိုင်မဲ့သူတစ်ယောက်ဖြစ်လာပါတယ်။ DeSantis ရဲ့ COVID-19 ကပ်ဘေးတုံ့ပြန်ရေးကင်တွယ်မှု၊နေဆက်လုံခြုံရေး၊ကိုဝင်ဖျက်ချခွင့်ဆိုင်ရာဒီဥပဒေတွေကြောင့်ကျောင်းပြင်ဥပဒေတွေအပြင်ဒီပညာရေးဆိုင်ရာမိဘတွေအခွင့်အရေးဥပဒေချမှတ်နိုင်ဖို့ဒီကြိုးပမ်းချက်တွေဟာအများကြီးဆောင်ရွက်ခဲ့တာကြောင့်မို့လို့ Florida ပြည်နယ်တွေပြည်သူတွေရဲ့ထောက်ခံမှုကိုခိုင်ခိုင်မာမာရရှိထားသူလည်းဖြစ်ပါတယ်American ပြည်ထောင်စုကအရေးပါတဲ့ internet ဆက်သွယ်ရေးကိုရအခြေခံစာအုပ်တွေကိုတရုတ်အစိုးရထောက်ပံ့တဲ့ဒီ online hacker တွေထိုးဖောက်ဝေရောက်နေပြီလို့ American နဲ့ American ရဲ့မဟာမိတ်အနောက်နိုင်ငံတွေအဖြစ် Microsoft company ကြီးကသတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံမှာကွဲလွန်သွားတဲ့ဒီအမေရိကန်အစိုးရကြီးတီနာတာနာအတွက်ကမ္ဘာအရရက်ကသူ့ရဲ့ပြစ်ဒဏ်တွေကအောက်မေ့ဂုဏ်ပြုနေကြပါတယ်။သမ္မတအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီ မျိုးဆက်တစ်ခုမှသာတူပေါ်တဲ့အရေးချင်းရှိသူဖြစ်တယ်လို့ချီးမွမ်းပြောကြခဲ့ပါတယ်ရှင
်ကျေးဇူးပါမဆုမြတ်မွန်ရေအခုလိုသတင်းအချင်းချုပ်ပြီးမှတော့ဒီညကျသာရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါဖီယိုကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြုပါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိဆက်အနိုင်လေးညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.